Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA မိတ်ကန်တန်ရဲ့2024ခုနှစ်စက်တင်ဘာလ13ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885စနေတနင်္ဂနွေမှာတော့လိုင်းလက်မီတာ190 kHz 1505တို့ကနေဓာတ်ရိုက်ဖမ်းယူနိုင်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်မှုကကျွန်မစုမမ
ကျွန်တော်ကတော့ဝင်းမင်းပါဒီညထိတ်တန့်ရောက်သတင်းတွေကိုမစုမနဲ့ပဲပြောပြပေးမှာပါဒီနေ့အထူးအခြားဆုံးသတင်းတွေတဲမှာတော့ယာဂီမုန်တိုင်းအဆက်မြန်မာမှာလူသိန်းချီရေပေးကြောင်းရှေ့ပြောင်းနေရချိန်မှာအမေရိကန်ဘက်ကလည်းကူညီဖို့ပြောလိုက်ပါတယ်။နောက်ထိုင်းနိုင်ငံမှာလည်းမေဆိုင်ချင်းရိုင်ရေပေးသင့်သူတွေကူညီဖို့ထိုင်းဝန်ကြီးချုပ်ကညွှန်ကြားထားပါတယ်။နောက်ဘင်္ဂလားဒေ့ရှ်မှာလည်းရေကြီးမြေပြိုမှုကြောင့် Ranger ဒုက္ခသည်အပါအဝင်6ဦးထပ်မံတေဆုံးခဲ့ရပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါမစင်မွန်ရေ။
ဟုတ်ကဲ့ပါရှင်ဒီညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့မြန်မာနိုင်ငံအနှံ့ဒီတစ်ချိန်ရေကြီးမှုကတော့နှစ်ပေါင်းများစွာအတွင်းမှာအေရိယာဒေတာအကျယ်ပြန့်ဆုံးဆူဆူဝဝရေကြီးမှုဖြစ်ပါတယ်တိုင်းနဲ့ပြည်နယ်ခုနှစ်ခုမှာရေပေးတင်နေပါတယ်တည်ဆုံးသူဥယေကဘလောက်ရှိသွားပါသလဲစစ်ကောင်စီဘက်ကပြောပြတာကတော့
တည်ဆုံးမှုဒဏ်ရာရမှုတွေနဲ့တနိုင်ငံလုံးမှာတည်ဆုံးမှု33ဦးရှိတယ်ဒဏ်ရာရ2ဦးရှိပါတယ်နေပြည်တော်အပါဝင်တိုင်းဒေသကြီးပြည်နယ်ခုနှစ်ခုမှာမြို့နယ်34မြို့နယ်မှာရေကြီးရေရှမ်းမှုတွေဖြစ်ပွားနေပါတယ
်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းပြောပြပေးခဲ့တာပါရှင်မြန်မာနိုင်ငံအထက်ပိုင်းမန္တလေးမြို့မှာလည်းမြေရေတွေကြီးနေပြီးတော့မြစ်သားမြို့တစ်လျှောက်မှာတော့အဆိုးဝါးဆုံးရေလွှမ်းမှုမှုဖြစ်နေပါတယ်ကရင်နီဒေသမှာလည်းရေကြီးတဲ့အချိန်ကြောင့်မို့လို့မြေပြိုကျလန်ဒရားတွေဖျက်ဆီးပြီးတော့လမ်းပန်းဆက်သွယ်ရေးပြတ်တောက်နေပါတယ်ဒီလိုသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့ပြောပြပေးပါမယ်ရှင်
မြန်မာမှာလူသိန်းချီရေပြီးကြောင်ရေပြီးကြောင်ပြောင်းရွှေ့နေရချိန်မှာအမေရိကန်ကလည်းကူညီဖို့ပြောလိုက်ပါတယ်မြန်မာနိုင်ငံအပါအာရှတဝန်ဒီယာဂီမုန်တိုင်းတိုက်ဖုံးကြောင်လူတွေသေဆုံးနေရတာအတွက်ဝန်ထမ်းမိပြီးလိုအပ်တဲ့အကူအညီတွေပေးဖို့အသင့်ရှိနေတယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကန်ကပြောလိုက်တာပါအင်အားဖြင့်ယာဂီမုန်တိုင်းကြောင့်ဗီယက်နမ်မှာလူများပြားသေဆုံးခဲ့ရတာကိုဝန်ထမ်းချေကွဲမိပြီးအကူအညီတွေပေးသွားမယ်လို့မနေ့စက်တင်ဘာ12ရက်နေ့ရက်စွဲနဲ့အမေရိကန်နိုင်ငံကြီးဝန်ကြီးကျင်းကြချက်ထုတ်ပြန်ခဲ့တာပါ VNN နဲ့တရုတ်ပြင်ဒီမုန်တိုင်းကြီးအကြောင်းထိုင်းလာအိုစ်မြန်မာဖိလစ်ပိုင်မှာလည်းရေကြီးကျယ်လွှမ်းပြီးသေဆုံးထိခိုက်ရတာအတွက်စိတ်မကောင်းဘူးလို့ဒီကျင်းကြချက်ထဲမှာဖော်ပြထားခြင်းမြန်မာမှာလည်းလူနှစ်သိန်းကျော်ရွှေ့ပြောင်းနေရပါတယ်ပဲခူးနဲ့မန္တလေးတိုင်းနောက်ရှမ်းနဲ့ကရင်ပြည်နယ်နေပြည်တော်ပါဝင်တိုင်းနယ်ပြည်နယ်ခုနှစ်ခုက34မြို့နယ်မှာရေကြီးနေပြီးအနည်းဆုံး33သေဆုံးခဲ့ကအင်ကြီး4000ကျော်နဲ့လူပေါင်း23,000ကျော်ရွှေ့ထားရတယ်လို့စစ်ကောင်စီပြောခွင့်ရကပြောပါတယ်။ဒါပေမဲ့ရေပေးကြောင့်လူအသေးပြောက်အခြေအတွက်စီးရင်ဟာစစ်ကောင်စီဘက်ကတရားဝင်ထုတ်ပြန်တဲ့စီးရင်တွေထက်အများကြီးပိုများနိုင်ပြီးရှားနဲ့ချီထိရှိနိုင်တယ်လို့ဒေသခံတွေကစိုးရင်တကြီးခံမှန်းနေကြပါတယ်။ဒါအပြင်ရန်ကုန်မန္တလေးပါဝင်ကာလမီယက်ထားလို့တချို့ရေလွှမ်းနေလို့အသွာလာပြတ်တောက်နေတယ်လို့တရားတွေကြိုးပြက်ပြီးစိုက်ခွင်းတွေလည်းရေလွှမ်းမှုနေပါတယ်။လူတရကျော်ရေမြုပ်တဲ့နေရာတွေမှာရေပိဒုက္ခသည်တွေဟာအင်ခေါမိုးတွေသစ်ပင်အမြင်ပေါ်တွေတက်ပြီးကိစ္စရေးတွေကိုစောင့်ကြည့်နေရပါတယ်။ဒီရေလွှမ်းမှုတွေကြောင့်ရေလွှမ်းမှုတွေကြောင့်လက်လက်ကင်ပဋိပက္ခတွေကြောင့်စစ်ပေးရှောင်နေရတဲ့ဒုက္ခသည်စခန်းတွေမှာလည်းရေကြီးမြေပြိုတာတွေခံစားနေရပါတယ်ခင်ဗျာ
။မြန်မာနိုင်ငံနဲ့ကပ်နေတဲ့အင်းနီဂျင်ထိုင်းနိုင်ငံမဲဆိုင်နဲ့ချင်းရိုင် KI နဲ့ကရေပိတင်ထိုင်းပြည်သူတွေကိုအမြန်ဆုံးကူညီပေးကြဖို့အစိုးရတာဝန်ရှိတဲ့သူတွေကိုထိုင်းဝန်ကြီးချုပ်ပေတုံထန်ရှင်နဝတ်ကညွှန်ကြားလိုက်ပါတယ်။ရေကြီးနေတဲ့အတွက်အိမ်ထဲမှာပိတ်မိနေတဲ့ပြည်သူတွေစီကိုအစားအစာနဲ့တောက်သုံးရည်တွေအများဆုံးပေးပို့ကြဖို့နဲ့ကုညီကယ်ဆယ်ရေးဆောင်ရွက်နေတဲ့သူတွေလည်းဘေးအန္တရာယ်ကင်းအောင်သတိထားလှုပ်ဆောင်ကြပါလို့ဝန်ကြီးချုပ်ကတိုက်တွန်းပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မဲဆိုင်မြို့မှာတော့ရေပေးတင်ဒေသတွေကိုဒီကနေ့စက်တင်ဘာလ13ရက်နေ့မှာထိုင်းဝန်ကြီးချုပ်ကကိုယ်တိုင်သွားရောက်ကြည့်ရှုခဲ့ပါတယ်။ဒေသခံပြည်သူတွေနဲ့သူနဲ့တွေ့ဆုံအပြီးမှာဝန်ကြီးချုပ်ကအခုလိုညွှန်ကြားလိုက်တာဖြစ်ပါတယ်။ရေပေးတင်ပြည်သူတွေကိုအချိန်ဆောင်ခိုင်းမနေဘဲနဲ့ငွေကြေးအရအမြန်ဆုံးကူညီပေးနိုင်အောင်လို့လည်းထိုင်းဗဟိုအစိုးရအနေနဲ့ဘတ်ဂျက်ချပြီးတော့စီစဉ်ပေးကြဖို့ကိုလည်းဝန်ကြီးချုပ်ကညွှန်ကြားလိုက်ပါတယ် မြန်မာနိုင်ငံတာချီလေးမြို့ရဲ့တဖက်ကမ်းမှာရှိတဲ့မဲဆိုင်မြို့ဟာဆိုရင်ထိုင်းနိုင်ငံမှာတော့လက်တလောရေဘေးတံအဆိုးဝါးဆုံးခံရတဲ့ဒေသဖြစ်ပါတယ်။အဲဒီဒေသမှာရှိတဲ့တချို့ကျေးရွာတွေကတော့ဆက်သွယ်မှုတွေပြတ်တောက်နေပြီးတော့မော်တော်ဘုတ်နဲ့ပဲသွားလာလို့ရနေပါတယ်။ရေဘေးတံတင်တာကြောင့်ချင်းရိုင်ခရိုင်ထဲမှာတိတ်ဆုံးသူက၄ဦးထိရှိနေပြီးတော့မိသားစု၄ဆောင်ခွဲလောက်လည်းရေဘေးတင်နေပါတယ်လို့ထိုင်းတဘာဝဘေးအန္တရာယ်ကာကွယ်ဟန်တာရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာဖိလစ်ပိုင်တရုတ်နဲ့ဗီယက်နမ်နိုင်ငံတွေမှာအင်အားပြင်းတိုင်ဖုန်းမုန်တိုင်းယာဂီဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ရေကြီးမြေပြိုမှုတွေဖြစ်ပွားပြီးတော့လူတွေရာနဲ့ချီအသက်ဆုံးရှုံးခဲ့ရတဲ့အပြင်ဒီမုန်တိုင်းရိုက်ခတ်မှုအရှိန်ကြောင့်ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံမှာလည်းလူတွေအများပြားသေဆုံးပျောက်ဆုံးတဲ့အထိအကြီးအကျယ်ရေလွှမ်းမှုကိုခံနေရပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်ဘက်မှလည်းဒီရေကြီးမြေပြိုမှုတွေကြောင့်ရိုင်ဂျာဒုက္ခသည်ပါဝင်6ဦးထက်မနည်းသေဆုံးခဲ့ရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအရှိတောင်ပိုင်းမှာဒီနေ့မူတီထံမြေပြိုတာကြောင့်ရင်းကြဒုက္ခသည်၃ဦးပါဝင်အခုလိုသေဆုံးပြီးဒဏ်ရာသူအများအပြားရှိတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောနေပါတယ်။၃ရက်ဆက်တိုက်မိုးသီးထန်ရွာပြီးတော့ရင်းကြဒုက္ခသည်စခန်းတွေပါဝင်ကောက်ဆက်ပဇာခရိုင်သီးခြားနေရာနှစ်ခုမှာမြေပြိုခဲ့တယ်လို့ဒုက္ခသည်ရေယာစီမံကုကဲရာရှိမိုဟာမက်ရှမ်ဆုတ်ဒူဇာကပြောတာပါ။တစ်ချိန်တည်းမှာပဲအိန္ဒိယအရှေ့မြောက်ပိုင်းဒုက္ခသည်စခန်းတစ်ခုမှာထိမ့်သိမ်းခံထားတဲ့မျိုးသမီးတွေနဲ့ကလင်းငယ်တွေပါဝင်ရင်းကြမွတ်စလင်တရားကျော်အစာငတ်ခံဆန္ဒပြနေတယ်လို့အိန္ဒိယအာဏာပိုင်တွေကရိုက်တာသတင်းကိုပြောပါတယ်ဆန္ဒပြသူတွေနဲ့ရင်းကြဒုက္ခသည်103ယောက်နဲ့ချင်းလူမျိုးဒုက္ခသည်30ပါပါတယ်သူတို့ကိုစခန်းထဲရဲအကန့်အသတ်မရှိထိန်းထားတာကြောင့်ပြန်လွတ်ပေးဖို့နဲ့ UNHCR ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးရုံးနေနဲ့ပြန်လည်နေရာချထားရေးလှုပ်ဆောင်ပေးဖို့တောင်းဆိုထားတာပါဒီကိစ္စနဲ့ပတ်သက်ပြီးအာသန်ပြည်နယ်တာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေပါတယ်ရခိုင်ပြည်နယ်အတွင်း2019ကိုနှစ်စစ်တပ်နဲ့ရှင်းလင်းမှုတွေတုန်းကနေရစွန့်ခွာထွက်ပြေးခဲ့တဲ့ရင်းကြဒုက္ခသည်တသန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစာဒုက္ခသည်စခန်းထဲမှာခိုးလုံနေတာပါလက်တလောမြန်မာစစ်ကောင်စီနဲ့ရခိုင်တပ်တော် AA တို့ကြားပြင်းထန်တဲ့တိုက်ပွဲတွေကြောင့်ပြီးခဲ့တဲ့လတွေတွင်နောက်ထပ်ရင်းကြဒုက္ခသည် 8,000 လောက်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာသတင်းသမားတွေကိုကြောက်လန့်နေအောင်လို့တပ်ဖြတ်တဲ့အထိစစ်ကောင်စီကလုပ်နေတယ်လို့ဗီတိန်ထုတ်အထင်ကရသတင်းစာကြီးတစ်ခုဖြစ်တဲ့ Guardian သတင်းစာကြီးမှာဖော်ပြပါရှိပါရယ်2024ခုနှစ်အတွင်းမှာစစ်ကောင်စီရဲ့လူခွေချိုးဖောက်မှုတွေကိုသတင်းပေးပို့တဲ့မြန်မာသတင်းသမား၄ယောက်အသက်ခံခဲ့ရတဲ့အကြောင်းနဲ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာ2024ခုနှစ်ဟာဆိုရင်သတင်းသမားတွေအသေးပြောက်အများဆုံးဖြစ်တဲ့နှစ်ဖြစ်တဲ့အကြောင်းဒီကနေ့စက်တင်ဘာလ13ရက်နေ့ထုတ်သတင်းစာမှာစောင်းမရှင်နဲ့ရေးသားဖော်ပြပါရယ်ဒီနေ့ဩဂုတ်လထဲမှာမွန်ပြည်နယ်ကြိုက်ထုံမြို့နယ်ထဲမှာဒီမိုကရက်တစ်မြမအတန် DPP သတင်းတောက်အသက်26နှစ်အရွယ်ကိုဝင်းထွဦးနဲ့အသက်28နှစ်အရွယ်ကိုထက်မြတ်သူတို့ကိုစစ်ကောင်စီတပ်ကနေပစ်တက်ခဲ့တဲ့ကိစ္စနောက်ပြီးတော့အဲ့ဒီသတင်းပတ်ထဲမှာပဲဩဂုတ်လ19ရက်နေ့ကအသက်50အရွယ်ရုပ်ရှင်မှတ်တမ်းရိုက်ကူးသူဦးဖေမောင်စိန်ထောင်ကနေလွတ်ပြီးတော့3ရက်ကြာမှအသက်ဆုံးခဲ့ရတာတွေကိုအကြက်တဝင့်ရေးသားဖော်ပြပါတယ်ဦးဖေမောင်စိန်ဟာစစ်ကြောရေးမှာနန်ရိုးတွေကြိုးကြေခဲ့ပြီးတော့နှစ်နှစ်ကြာအချင်းတောင်ထဲမှာစေကူသားခွင့်မရတာအစားအစာဝဝလင်းလင်းမစားခဲ့ရတဲ့ဒဏ်တွေကြောင့်တည်ဆုံးခဲ့တာလို့မိသားစုဝင်တွေပြောပြချက်နဲ့အတူသတင်းမှာရေးသားဖော်ပြပါရတယ်။2024နှစ်စန်းဇန်နဝါရီလအတွင်းမှာစစ်တွေမြို့အခြေဆိုင် Western News သတင်းဌာနရဲ့သတင်းတော့ဖိုးတီဟာလို့ခေါ်တဲ့ကိုမြတ်သူထွန်းဟာလည်းစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်တည်ဆုံးခဲ့ရတာကို Guardian မှာဖော်ပြပါရတယ်။2024ခုနှစ်မှာမြန်မာသတင်းသမားတွေပို့ပြီးတော့မှအသက်ခံရတာအပြင်စစ်ကောင်စီကသတင်းသမားတွေကိုပြစ်မှတ်ထားပြီးတော့အကြမ်းဖက်မှုတွေနဲ့ဆွဲချက်တင်အပြင်းထန်ဆုံးထောင်ဒဏ်တွေချမှတ်နေတယ်လို့ RSF နယ်စည်းမခြားသတင်းတော်များအဖွဲ့ရဲ့ထုတ်ပြန်ချက်ကိုလည်းစောင့်မမှထည့်သွင်းဖော်ပြပါရတယ်။ဒီလိုမျိုးဖမ်းဆီးအကျဉ်းချတပ်ဖြတ်ခံရတဲ့ကြားကပဲမြန်မာနိုင်ငံကသတင်းသမားတွေဟာရဲစွမ်းတက်တိရှိရှိနဲ့အသက်ဆွန်ပြီးတော့သတင်းတွေကိုထုတ်ပြန်နိုင်အောင်စ조사နေကြပါတယ်လို့အာရှပစ္စည်းပိတ်ဆိုင်ရာ RSF တာဝန်ခံရဲ့အပြောကိုလည်း Guardian သတင်းစာကြီးကဖော်ပြခဲ့ပါတယ်ရှင်။
အန်တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုက်ဒရိုမီတာ32 kHz 9383ညနဲ့9383ညဟိုက်ဒရိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာညချမ်းသာသောတာရှင်များခင်ဗျာ VOA American အတန်ကနေတောက်ချာညသတင်းတွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်ဒီတိန်တန်တမန်တွေတချို့လုတ်တယ်လို့ရုရှားဆွဆဲချက်ကိုပြည်တိန်ဘက်ကပယ်ချလိုက်ပါတယ်။ရုရှားနိုင်ငံဆိုင်ရာပြည်တိန်တန်တမန်6ယောက်ကိုတချို့လုတ်တယ်လို့ရုရှားကဆွဆဲတာဟာလုံးဝအချင်းချင်းမရှိဘူးလို့ပြည်တိန်ဆိုရကတုံ့ပြန်လိုက်တာပါ။မော်စကိုမြို့ပြည်တိန်တန်ရုံကတန်တမန်6ယောက်တချို့လုတ်တယ်အဖြစ်မဟုတ်လို့ရတွေလုတ်တယ်ဆိုပြီးတန်တမန်အဖြစ်တရားဝင်အသိမှတ်ပြုမှုကိုရုတ်သိမ်းလိုက်တယ်လို့ရ ရုရှားဖက်ဒရယ်လုံခြုံရေးဌာနကဒီနေ့ပဲပြောလိုက်တာပါရုရှားပြည်သူတွေသွေးကွဲအောင်ပြည်ထောင်တာဝန်တွေလုတ်ခဲ့တယ်လို့ရုရှားဘက်ကဆက်ဆွဲထားပါတယ်မေလကရုရှားစစ်တပ်မှုကိုပြည်ထောင်ကတာဝန်အဖြစ်အတိမတ်ပြမှုကိုပယ်ဖျက်ခဲ့ပြီးနိုင်ငံကနေနှင်ထုတ်ခဲ့တာကြောင့်ရုရှားကလည်းပြည်ထောင်တာဝန်တွေကိုခုလိုဆက်ဆွဲတာဖြစ်တယ်လို့ပြည်ထောင်ဘက်ကတုံ့ပြန်ထားပါတယ်ရုရှားဆက်ဆွဲတဲ့တာဝန်6ရောက်လုံးလွန်ခဲ့တဲ့သတင်းပတ်တွေကပြည်ထောင်ပြောင်းနေပြီလို့ပြည်ထောင်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်ယူကရိန်းအတွက်စီးရဲကုန်ကြီးကိစ္စနဲ့ပတ်သက်လို့ပြည်ထောင်ဝန်ကြီးချုပ်ကီယာစတမ်မာနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့ဒီနေ့ဝါရှင်တန်မြို့တော်မှာဆွေးနွေးကြဖို့ရှိနေချိန်မှာပဲရုရှားကအခုလိုကြေညာလိုက်တာပါအနောက်နိုင်ငံတွေရဲ့တပ်ဖွဲ့မဆိုင်ဒုံးတွေကိုရုရှားနိုင်ငံတည်းအထိထိုးစစ်ဆင်နေတဲ့ယူကရိန်းကိုအသုံးပြုခွင့်ပေးရမပေးရကိုအမေရိကန်နဲ့ပြည်ထောင်ကောင်ဆောင်နှစ်ယောက်တို့အဓိကဆွေးနွေးကြတော့မယ့်အချိန်မှာရုရှားဘက်ကအခုလိုတုံ့ပြန်လာတာပါခင်ဗျာ
အမေရိကန်ပြည်ထောင်စုကအီဂျစ်နိုင်ငံကိုထောက်ပံ့ပေးဖို့စီစဉ်ထားတဲ့အမေရိကန်ဒေါ်လာ 1.3 ဘီလီယံတန်ဖိုးရှိတဲ့စည်ရေးဆိုင်ရာအကူအညီတွေကိုအကန့်အသတ်မရှိပေးသွားမယ်လို့အမေရိကန်နိုင်ငံသားရေးဌာနကမနေ့စက်တင်ဘာလ12ရက်နေ့ကပြောကြားလိုက်ပါတယ်။ဂါဇာမှာအပြစ်ခတ်ရဲစဲရေးသဘောတူညီချက်ရနိုင်မှုအမေရိကန်နဲ့အီဂျစ်တို့အနီးကပ်ဆောင်ရွက်နေကြချိန်မှာပဲအခုလိုပြောကြားလိုက်တာဖြစ်ပါတယ်။အီဂျစ်နိုင်ငံရဲ့လူခွေပေါ်လေးစားလိုက်နာမှုအားနည်းနေတဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့အီဂျစ်ကိုနှစ်စင်ပေးနေတဲ့အကူအညီတွေကိုမနေ့တုန်းကအကန့်အသတ်ပေးခဲ့တာဖြစ်ပါတယ်အီဂျစ်သမ္မတအဗ်ဒယ်ဖတာအယ်စီစီဟာလည်းအတိုက်ခံအင်အားစုတွေအပေါ်မှာဖိနှိပ်မှုတွေလှုပ်ဆောင်နေတယ်ဆိုတဲ့ဆွတ်ဆွဲပြောဆိုမှုတွေထွက်ပေါ်နေပါတယ်ဒါပေမဲ့ဒီနှစ်မှာတော့အီဂျစ်နိုင်ငံအနေနဲ့တချို့နေရာတွေမှာလူခွင့်အခြေအနေတွေတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ခဲ့ပါတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်အထူးသဖြင့်ကတော့ဂါဇာမှာအပြစ်ခတ်ရဲစဲရေးသဘောတူညီချက်ရအောင်အစ္စရေးနဲ့ဟားမတ်စ်တို့ကြားဆက်ဆက်ညှိနှိုင်းမှုတွေလှုပ်ဆောင်ပေးနေတဲ့ကိစ္စကိုလည်းအလေးထားပြောကြားခဲ့ပါတယ်လောလောဆယ်မှာတော့အမေရိကန်အီဂျစ်နဲ့ကာတာသုံးနိုင်ငံဟာဟားမတ်စ်တို့ဖမ်းထားတဲ့တစားကန်တွေပြန်လူရေးဂါဇာမှာအပြစ်ရရေးသဘောတူညီချက်ရနိုင်မှုအတွက်ကာလအတန်ကြာဂျာဝင်ဆောင်ရွက်ပေးနေကြတာဖြစ်ပါတယ်ရှင
်သမ္မတဟောင်းဒေါ်နယ်ထရမ့်ကပြိုင်ဘက်သမ္မတလောင်းကမလာဟဲရစ်နဲ့စကားစစ်ထိုးပွဲထပ်မလုပ်တော့ဘူးလို့ပြောလိုက်ပါတယ်ရီပပ်ဘလစ်ကန်သမ္မတလောင်းထရမ့်ကတတိယချိန်မှာစကားစစ်ထိုးပွဲရှိမှာမဟုတ်တော့ဘူးလို့သူ့ကိုယ်ပိုင်လူမှုကွန်ရက် Truth Social ကနေမနေ့စက်တင်ဘာ10ရက်နေ့မှာပြောလိုက်တာပါပြီးခဲ့တဲ့သမ္မတလောင်းစကားစစ်ထိုးပွဲပြီး24နှစ်အတွင်းကမလာဟဲရစ်မဲဆယ်ရီအဖွဲ့အနေနဲ့ရမွန်ဝေဒေါ်လာ48သန်းအထိရုတ်တရက်တိုးပြီးလက်ခံရရှိခဲ့တယ်လို့ကြေညာထားချိန်မှာသမ္မတဟောင်းထရမ့်ကအခုလိုပြောလိုက်တာပါထရမ့်ဟာအရင်ကဒီမိုကရက်ပါတီသမ္မတလောင်းနဲ့ဖြစ်ခဲ့တဲ့သမ္မတဂျိုးဘိုက်တန်နဲ့ပထမချိန်စကားစစ်ထိုးပွဲလုပ်ခဲ့ပြီးလက်ရှိဒုသမ္မတလည်းဖြစ်တဲ့ကမလာဟဲရစ်နဲ့ပြီးခဲ့တဲ့စက်တင်ဘာ17ရက်အင်ကာနေ့ကဒုတိယချိန်စကားစစ်ထိုးပွဲလုပ်ခဲ့တာပါခင်ဗျာ
နောက်ကိုရီးယားမှာနျူကလ িয়ার လက်နက်လုံနိုင်တဲ့အဆင့်အထိရှိတဲ့ယူရေနီယံတွေထုတ်လုပ်နေတယ်လို့လူသိရှင်ကြားပြသလိုက်ပါတယ်။နောက်ကိုရီးယားကောင်ဆောင်ကင်ဂျုံအင်းကအရင်တုန်းကလျှို့ဝှက်ထားတဲ့ယူရေနီယံထုတ်ဆက်ရုံကိုဒီကနေ့စက်တင်ဘာလ13ရက်နေ့မှာတွားရောက်ကြီးစုခဲ့ပါတယ်။နျူကလ িয়ার လက်နက်တွေအတိုင်းအဆမရှိတိုးမြင့်ထုတ်လုပ်နိုင်အောင်ပြောကြားခဲ့တယ်လို့နောက်ကိုရီးယားသတင်းမီဒီယာတွေမှာဖော်ပြပါတယ်။ဒါဟာဆိုရင်နောက်ကိုရီးယားအနေနဲ့လုံခြုံရေးအထူးတင်းကျပ်ထားတဲ့နျူကလ িয়ার ဆက်ရုံကိုရှာရှာပါပါလူသိရှင်ကြားပြသလိုက်တာလည်းဖြစ်ပါတယ်။အခုထုတ်ဖော်ပြသလိုက်တဲ့နေရာကတော့ယုံဘရောင်းနျူကလ িয়ার ဆက်ရုံဟုတ်မဟုတ်ဆိုတာကတော့မသေးချာသေးပါဘူး။ဒါပေမဲ့2010ခုနှစ်တုန်းကအမေရိကန်ပညာရှင်တွေကိုအဲ့ဒီနျူကလ িয়ার ဆက်ရုံစီကိုခေါ်ပြပြီးတော့အခုလိုမျိုးမီဒီယာကနေတဆင့်ထုတ်ဖော်ပြသလိုက်တာကတော့ပထမဆုံးအကြိမ်ဖြစ်ပါတယ်။ဒီလိုမျိုးမြောက်ကိုရီးယားမီဒီယာအနေနဲ့ဖော်ပြတာကတော့အမေရိကန်နဲ့မဟာမိတ်တွေကိုဖိအားပေးဖို့လှုံ့ဆော်တာလို့ယူဆလို့ရနိုင်ပြီးတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဘလောက်များများထုတ်နိုင်မလဲဆိုတဲ့အတိုင်းအတာကိုပညာရှင်တွေကအခုဖော်ပြတဲ့ပုံအနေနဲ့ကြည့်ပြီးတော့ခံမှန်းလို့ရပါတယ်။နျူကလ িয়ার လက်နက်တိဆောက်ရေးဆက်ရုံကိုရောက်နိုင်တဲ့အချိန်မှာတော့နျူကလ িয়ার ထုတ်နိုင်တဲ့အထိမြောက်ကိုရီးယားတို့နည်းပညာတိုးတက်မှုအပေါ်မှာခေါင်းဆောင်ကင်ဂျုံအွန်းကအကြိမ်ကြိမ်ချီးကျူးပြောကြားခဲ့ပါတယ်ရှင်တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လင်းပေးကြပါတယ်အရင်ဆုံးတော့မြန်မာနိုင်ငံအနှံ့မှာနှစ်ပေါင်းများစွာအတွင်းအေရိယာဒေသအကျယ်ပြန့်ဆုံးဆူဆူဝါဝါရေကြီးမှုဖြစ်နေတဲ့အခြေအနေကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံအနှံ့ပြပြည်နယ်နဲ့တိုင်းခုနှစ်ခုမှာရေကြီးရေလွှမ်းမှုတွေဖြစ်နေပြီးတော့အနည်းဆုံး33ယောက်ထက်မနည်းအသက်ဆုံးခဲ့ရတယ်လို့စစ်ကောင်စီကပြောပါတယ်အထက်ပိုင်းနဲ့အလယ်ပိုင်းဒေသနေရာတော်တော်များများမှာလည်းရေပေးတွေတင့်နေပါဗျ။ဒီကနေ့မှာတော့ရန်ကုန်မန္တလေးကားလမ်းမကိုပိတ်ထားရတဲ့အထိရေလွှမ်းမှုတွေဖြစ်နေပါဗျ။အနောက်ပိုင်းမှာတော့ရခိုင်နဲ့ချင်းပြည်နယ်ဘက်မှာဒီရက်ပိုင်းအတွင်းမှာမိုးများတဲ့အချိန်ကြောင့်သဘာဝဘေးကြုံရနိုင်တယ်ဆိုပြီးတော့မိုးစလားကသတိပေးထားပါဗျ။အထက်ပိုင်းကရေတွေကအောက်ပိုင်းထိကိုဆင်းကျလာပြီးတော့ရေကြီးရေလျှံမှုတွေဖြစ်နေတယ်ဆိုတာကိုလည်းသတိပေးထားတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မတ်စုမြတ်မွန်ကတင်ပြပေးထားပါဗျ။ တရုတ်နဲ့ဗီယက်နမ်နိုင်ငံတွေကိုဝင်ရောက်တိုက်ခတ်တဲ့အင်အားဖြင့်ရှာဂီမုန်တိုင်းအချိန်ကြောင့်မြန်မာနိုင်ငံဒေသအနှံ့မိုးတိထန်စွာရွာခဲ့ပြီးတဲ့နောက်မှာအလဲပိုင်းနဲ့အထက်ပိုင်းဒေသတော်တော်များများရေကြီးနေပါတယ်။ပဲခူးတိုင်းမန္တလေးတိုင်းကရင်ပြည်နယ်ရှမ်းပြည်နယ်ကယားပြည်နယ်တွေမှာလူသေဆုံးတဲ့အထိရေပေးတံကြုံနေကြရပါတယ်။ရေစည်းတဲ့မျိုးပါပျောက်ဆုံးသူတွေလည်းအများအပြားရှိနေပါတယ်။ပြည်နယ်နဲ့တိုင်းခုနှစ်ခုမှာရေကြီးနေတဲ့အတွက်သေဆုံးသူလောလောဆယ်33ယောက်ရှိပြီလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်။
အသေးဆုံးမှုဒဏ်ရာရမှုတွေနဲ့တနိုင်ငံလုံးမှာကျွန်တော်တို့သေဆုံးမှု33ဦးရှိတယ်ဒဏ်ရာရကျွန်တော်တို့2ဦးရှိပါတယ်အဲတချို့နေရာတွေမှာလည်းကျွန်တော်တို့ဒါမိုးဆရွာကတဲ့အတိုင်းမိုးကြီးကတဲ့အတိုင်းဆက်သွယ်မှုပြတ်တောက်နေတဲ့နေရာတွေတော့ရှိတယ်နေပြီးတော့အပါဝင်တိုင်းဒေသကြီးပြည်နယ်ခုနှစ်ခုမှာမြို့နယ်34မြို့နယ်မှာကျွန်တော်တို့ဒါရေကြီးရေရှမ်းမှုတွေဖြစ်ပွားနေပါတယ်ဒီနေ့ဒီလေ12နှစ်အထိစည်ရင်းနေရတော့ကျွန်တော်ဒါရေကြီးရေရှမ်းလို့မလို့ပြောင်းရွှေ့ပေးရတဲ့အင်ဂျီပေါင်းဒါ4000ကျော်ရှိပါတယ်အိမ်တော်စု5900ကျော်ရှိတယ်လူဦးရေ2,300ကျော်ဖြစ်ပါတယ်အဲဒီသူတို့ကိုကျွန်တော်တို့ရေဘေးကယ်ဆယ်ရေးစခန်း189ခုမှာနေရာချထားပေးလျက်ရှိတယ
်မြို့နယ်ပေါင်း34မြို့နယ်မှာရေကြီးရေရှမ်းဖြစ်နေပြီးတော့အင်ဂျီပေါင်း4000ကျော်ကိုကူညီကယ်ဆယ်ပေးထားတယ်လို့လည်းသူကပြောပါတယ်။ရှမ်းပြည်နယ်၊ကရင်ပြည်နယ်နဲ့ကယားပြည်နယ်၊ကရင်နီဒေသကစစ်ဘေးရှောင်ဒုက္ခသည်စခန်းတွေမှာလည်းရေတွေကြီးလို့ဒုက္ခသည်တွေထပ်ပြီးတော့ဒုက္ခရောက်နေကြပါတယ်။အဝေးပြေးလမ်းတွေပေါ်အထိရေတွေကြီးနေတာမှာမန္တလေးတိုင်းထဲကဒဒဦးနားမှာရှိတဲ့ရန်ကုန်မန္တလေးအမြန်လမ်းမိုင်းတိုင်အမှတ်356နေရာအထိရေတွေတက်လာတဲ့အတွက်ရှင်သွားလာတွေဒီကနေ့နေ့လယ်ပိုင်းကစပြီးတော့ပြေးလိုက်ရတယ်လို့ဒေသခံတယောက်ကပြောပြပါတယ်
။မနေ့ထောင်းလိုက်တော့ရေတိုးတယ်။စက်တက်လောက်မှာမြန်လမ်းပေါ်ရောက်လာတယ်။အခုတော့နှလမ်းလုံးရေကျော်သွားပြီပေါ့။မန္တလေးဘက်ကနေရန်ကုန်ဘက်သွားမဲ့ဟာတွေကတော့နောက်ပြန်လည်ခိုင်းတယ်။ရန်ကုန်ဘက်ကနေမန္တလေးလာတဲ့ဟာတွေကတော့ရောက်တဲ့နေရာမှာသူတို့ညင်းနေနေမှာရက်ထားရတာပဲ။စက်ပြီးတက်နေတော့မှဆိုတဲ့ဒီဟုတ်တယ်။
လက်ရှိရေကြီးနေတဲ့ဒေသတွေမှာတောင်မကမြန်မာနိုင်ငံအနောက်ပိုင်းရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဘက်မှာလည်းဒီနေ့စက်တင်ဘာ23ရက်ကနေ25ရက်အတွင်းမှာမိုးများနိုင်တယ်လို့မိုးစလားကခန့်မှန်းထားပါတယ်။အထက်ဖက်ကကျလာတဲ့ရေတွေကြောင့်ရေကြီးမှုတွေလည်းဖြစ်နိုင်တယ်လို့မိုးစလားဌာနညွှန်ကြားရေးမှူးဦးလှထွန်းက VOA မြန်မာပိုင်းကိုပြောပါတယ်
။ဒီနေ့ရှေ့တောင်တွေရခိုင်ပြောက်ပိုင်းစက်ကြားလေးမှာနေရာနဲ့ရောင်ဖြစ်အဲ့တော့အရင်ချိန်ကြောင့်ရခိုင်နဲ့ချင်းမိုးများနိုင်အဲ့တော့ရချင်းဆိုရင်တော့ဒါမြေပြင်ကတတိပူရခိုင်ဘက်ဆိုရင်ရခိုင်မှာချောင်းနေကြောင်းနေပေါ်တော့ရေကြီးရှန်လာတာဖြစ်နိုင်နာမည်ရက်ဒီရက်ဒီမှာတော့ဒီရေတွေကတော့ပေါက်ချင်းသွားမှာဆိုတော့ဘူးတော်မှာပဲဒါစစ်တောင်းတောင်းမှုဆိုရင်ဒါနေပြည်တော်ကကြမရေဒီလိုကမကြနိုင်ရသူလည်းရေသူ့ area မှာမိုးများလို့ဆိုရင်မရောက်နေတာမြေဘူးနေပြည်တော်ဘက်ကကြမယ်အောင်းလောင်းကနေတစ်စစ်တောင်းနေသွားမှာဆိုတော့တောင်းမှုကိုမတောက်ဘူးနောက်တစ်ခါနေတစ်စင်အခုလိုပေါ့လေအဲတော့အဲ့ဒါရေကြီးရှံမှုတက်ပြီးတော့တက်လာနိုင်တယ်ဆိုတော့ဒါဒီဒီနေရာတွေတတိပြုလို့
အထူးသဖြင့်တောင်ငူမတောက်ပဲခူးနဲ့ဖအံမျိုးတွေမှာစစ်တောင်းတဲ့တန်လွင်မြေကြီးဟာစိုးရိမ်ရေအမှတ်အထက်မှာဆက်ပြီးတော့ရှိနေနိုင်တယ်လို့မိုးစလာကခန့်မှန်းထားပါတယ
်ဗန်လီတိုင်းမှာရှိတဲ့ကြီးကတော့အေယာဝီရဲ့စီးတာပါအဲအေယာဝီရဲ့ရောက်ရင်လည်းဒါသူကအောက်ဘက်သွားရင်ဒီစိတ်သားအင်းဒရာတို့တို့ဒါအေယာဝီမြေအောက်ပိုင်းဘက်မှာလည်းတတိပြုလို့တော့ကြာလာမယ်ကြီးသတိထားဖို့နဲ့သတိထားဖို့သူလောလောဆယ်တော့အရင်မှတော့မရောက်ဘူးတော့သူကမြေရတော့အဲ့ဒီဘက်မှာလည်းမိုးရသွန်းတာတွေများတော့နည်းနည်းတော့တက်ကြည့်တော့ဒီနေရာတွေကတတိပြုလို့
စစ်တောင်းမြေကြီးတက်လာတဲ့အချိန်ကြောင့်ပဲခူးတိုင်းတောင်ငူမြို့နယ်ကချေးရွာတွေလည်းရေဘေးတံတက်နေပြီးဒေသခံယာနဲ့ချီဘေးလွတ်ရာမှာခိုးလုံနေကြရပါတယ်။မြန်မာနိုင်ငံအနှံ့အခုတစ်ချိန်ရေကြီးမှုဟာနှစ်ပေါင်းများစွာအတွင်းမှာဧရိယာဒေသအခြေပြန်ဆုံးဆိုးဆိုးဝါးဝါရေကြီးမှုဖြစ်ပါတယ်။သေဆုံးသူယာနဲ့ချီရှိနိုင်တယ်လို့ကူညီကယ်ဆယ်ရေးလုပ်နေသူတွေကလည်းခန့်မှန်းနေကြပါတယ်ရှင်။
ဒါကတော့မြန်မာနိုင်ငံအနှံ့အဆိုးအဝါဆုံးနှစ်ပေါင်းများစွာအတွင်းမှာရေကြီးရေရှမ်းမှုဖြစ်နေတဲ့အခြေအနေမဆုမြတ်မွန်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲမြန်မာနိုင်ငံအထက်ပိုင်းမန္တလေးမြို့မှာလည်းမြေရေတွေကြီးနေပြီးတော့မြစ်သားမြို့မှာတော့ရေလွှမ်းမှုတွေကတော်တော်လေးဆိုးဆိုးဝါးဝါဖြစ်နေတဲ့အခြေအနေသတင်းကိုတင်ပြပေးကြပါမယ်မြန်မာနိုင်ငံအထက်ပိုင်းမန္တလေးမြို့အနီးမှာမြေရေတွေကြီးပြီးတော့နေရာတော်တော်များများရေလွှမ်းမှုဖြစ်နေပါတယ်မြစ်သားမြို့တလျှောက်မှာတော့ကျေးရွာတွေတော်တော်များများအဆိုးအဝါဆုံးရေနှင်းမြုပ်နေတဲ့အကြောင်းနဲ့အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ပရဟိတလုပ်ငန်းလုပ်ကိုင်သူတွေက VOA မြန်မာပိုင်းကိုပြောပြပါတယ်ပဲခူးတိုင်းတောင်ငူမြို့ပေါ်မှာလည်းနှစ်ပေါင်းများစွာအတွင်းမှာအဆိုးအဝါဆုံးအခြေအနေနဲ့ရင်ဆိုင်နေပြီးတော့ရေနှင်းမြုပ်နေပါတယ်နောက်ပြီးတော့တောင်ငူမြို့တဝိုက်မှာလည်းရေနှင်းမြုပ်နေတဲ့နေရာတွေကကျေးရွာဒေသခံပြည်သူတွေကိုအချိန်မီကယ်တင်နိုင်အောင်အပြင်းထန်စ조사နေကြရပါတယ်လို့ကုညီကယ်ဆယ်ရေးလုပ်ငန်းလုပ်ကိုင်နေသူတွေက VOA ကိုပြောပြပါတယ်ဦးသိန်းထိုင်ဦးကဆက်သွယ်မေးမြန်းထားပါတယ်
မန္တလေးမြို့အထက်ကစမုံစောကြီးပန်းလောင်မြစ်တွေထဲကိုရေတွေတလဟောဝင်လာပြီး စမုံရေလောင်တမန်နဲ့ပန်းလောင်အောက်ကကင်းတားလေးရေလောင်တမန်ကရေတွေအောက်ဖက်ကိုဝင်လာပြီးရွာတွေရေနှင်းမြုပ်ခဲ့တာလို့စိတ်အောင်ဆုံးသဘောဝဇိန်ပရိဒါအဖွဲ့ကဥမမောင်ဦးက POE ကိုပြောပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေဆက်ပြီးလုပ်ကိုင်နေရတဲ့အကြောင်းသူကပြောဆိုတာပါ။
ချောင်းတွေဒီမြေရုံးရဘေးကရှိတဲ့ရွာတွေမြို့တွေအတွင်းပိုင်းကျတဲ့ရွာတွေပေါ့နော်။နည်းနည်းထိခိုက်တာတွေရေဒုဘလို့ထိခိုက်တာတွေများတယ်ပေါ့။တသားမြို့အဝေးအဆက်မှာတချို့ရွာတွေဆိုရင်သူတို့အញ្ញင်းညက်တွေကပူဖို့လိုရင်လည်းမိုးချုပ်သွားတော့ရေစီးရလည်းအရန်တန်တဲ့အတွေ့မကူနိုင်တော့ဘူးသူတို့ပြန်ဆုတ်ခဲ့ရတယ်။ဒါပေမဲ့လှေနဲ့သွားမယ်ဆိုလေဒီလှေကိုရေစီးကိုစံပြီးရေစီးနဲ့အပြိုင်ပေါ့မစံဘူး။အပြည့်လို့ဘူးမရဘူးအဲ့တော့ဘာလို့သူကဆက်တက်လေမှရမယ်ဆိုတော့ကျွန်တော်ကဆက်တက်လေဒီကလုံလောက်တဲ့ဟာမရှိဘူးသူတို့လေရိုးရိုးလေတောင်မှ fiber လေဆိုတော့အလွန်အတန်ဒူးတယ်ဒူးတယ်ဆိုတော့ဒါနဲ့အဲ့ရှိတာနဲ့ပဲလုံမယ်ဆိုပြီးတော့ချိုးပို့ရတာပေါ့နော်မနေ့အခုကျွန်တော်ရောက်တဲ့ခါမှာမြစ်သားနယ်ထဲမှာမကူနိုင်ရသေးတဲ့မထုံနိုင်သေးတဲ့ငါးရွာလောက်ရှိသေးကြံသေးတယ်သူတို့ပစ္စည်းတွေပါတဲ့ပစ္စည်းတွေခြားတော့ရှိသေးတယ်မိုးကလည်းရွာတွေတော့ရေဆက်တဲ့အတွက်ကျွန်တော်အငြင်းပြန်တို့ရတယ်ဗျ
ထိခိုက်ပျက်စီးတဲ့နေရာဒေတာတိတ်ကျဲဝင်တဲ့အတွက်ပျက်စီးဆုံးရှုံးမှုတွေကိုလောလောဆယ်ကောက်ယူလို့မရပဲတေဆုံးထိခိုက်တဲ့ရေအတွက်တွေလည်းရရှိသေးမှာပုံတဲ့အကြောင်းသူကခံမမ်းပါလေလူတွေအသက်ရှင်ဖို့ကယ်ဆယ်ရေးကိစ္စတွေကိုပဲအာရုံစိုက်လုပ်နေရတယ်လို့ပြောပါတယ
်ရွာကတော်တော်များတယ်ဧရိယာက2004ခုနှစ်တုန်းကတည်းကဖြစ်ထားမှုတဲ့ရွာမျိုးဆိုတော့ကျွန်တော်လူကြီးမှန်းနေပြောရင်ကျွန်တော်ကိုယ်တိုင်ကမှန်းမတက်ပါအောင်ဖြစ်နေတယ်ဗျဒီဟာက2020အတွင်းဒုတိယကြိမ်ထပ်ဖြစ်တာပါကျွာကဟိုးကျွန်တော်ဝင်းလေးတော့ကနေစလိုက်တဲ့ကျွာပါဟိုရမအောက်ကဒီရမဲတဲ့အောက်အဆက်ကနေစပြီးဒီစမုံပန်းလောင်မြေတကျောကရှိတဲ့ကျွာတဲ့ကျွာသက်တွေဆိုတော့အင်းဝထိတ်ပြီးဆိုရင်ဟိုကျွာပေါင်းများတယ်များစွာဖြစ်တယ်ဖြစ်တော့လူကြီးတော်တော်များမယ်လို့ကျွန်တော်ပြောချင်ပါတယ်ကျွန်တော်တနေကောင်းနန်းသိင်္ဂနန်းရောက်ပါလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ရအဲကျွာတဲ့ကျွာသက်တွေကပြေရွှေရှောက်မှာကျွန်တော်ကနေထိုင်တဲ့စနစ်ကြောင့်မလို့ကျွာတဲ့ရောက်တဲ့များတယ်လေလေဆိုင်လို့ပြောလို့ကောင်းတဲ့နေရာကြီးဆိုတော့အဲ့ညမှာဟိုရွာတယ်ရွာတဲ့သူရှိရတယ်ပေါ့နော်။အဲကျွန်တော်တို့တွေ့တာတော့တတ်နိုင်တယ်လို့ဟိုပေးကြတာပေါ့နော်။နောက်တစ်ခုကကျွန်တော်တို့ဒီအချိန်ကြီးမှာအချိန်ကြီးရတဲ့ကျွန်တော်မြေးတယ်အမှန်တိုင်းပြောရင်ရိုးသားတော်ပြောရရင်အဲတရင်တွေကပုံစံမျိုးစုံဆိုတော့မုံမရဲနဲ့ကျွန်တော်လုံးကြတာပေါ့။ဒါနဲ့သွားလုပါတယ်ကျွန်တော်တို့လမ်းမှာကျွန်တော်တို့ဒီအခုဆိုရင်တော့လမ်းဆောင်မှာမန္တလေးမြို့ကပရိဒအတင်းဒီဒီအမ်ဘူလန့်တွေအများကြီးကျွန်တော်တောင်မြတ်ကိုဒီရေဖြစ်တဲ့နေရာတွေကိုကိုဖို့ကဲဖို့သွားနေတာတွေအဲသူတို့လေတွေနဲ့ပေါ့နော်အဲ့လိုသွားနေတာတွေ့ပါတယ
်ဆေးရောင်စုံသဘောဝဇိန်ပရိဒါဖွဲ့ကဥပမာဦးပြောပြသွားတော့ပါဘကိုးတိုင်းတောင်ကူမြို့မှာအဆိုးအဝါဆုံးရေနှင်းမြုပ်နေပြီးတောင်ကူမြို့တဝက်ရေနှင်းမြုပ်နေတဲ့နေရာတွေကကျေးရွာဒေသခံတွေကိုအချိန်မီကယ်တင်ဖို့ပြင်ဆင်နေရတဲ့အကြောင်းဒေသခံတယောက်လည်းဖြစ်ပရိဒါဆောင်ရွက်နေသူတူက VOE ကိုပြောပါတယ
်အချိန်နေရတချို့တွေကဒီညမှာဆွဲမထုတ်နိုင်ဘူးဆိုလို့ရှိရင်အန္တရာယ်တအားဖြစ်သွားနိုင်တဲ့အနေအထားဆိုတော့ကျွန်တော်ကရတဲ့လှေတွေကိုစူးစမ်းပြီးရှာတော့လှေတွေကလည်းမရှိသလောက်ဖြစ်တယ်။အခုအများဆုံးဖြစ်နေတာတွေကစစ်တောင်းမြေရဲ့အရှိဘက်နော်မြို့ရဲ့အရှိဘက်အချမ်းမြို့ရဲ့အနောက်ဘက်ကကြတော့စစ်တောင်းမြေရဲ့အနောက်ဘက်ကမြို့ဝကြတော့ရေလွတ်နိုင်သလောက်လွတ်နေသေးတယ်။ဒီမြေရဲ့ဒီအရှိဘက်အချမ်းတွေကကြတော့ရေကတော်တော်ဝင်သွားပြီးတော့ကတ္တရာလမ်းပေါ်မှာဆိုလို့ရှိရင်ဟိုပါပေါ့တောင်ငူတန်တောင်လမ်းပေါ့နော်အဲ့လိုပြောရမှာပေါ့တောင်ငူတန်တောင်လမ်းကတော့သွားလို့မရသလောက်နီးနီးပိတ်ထားလိုက်ပြီးစစ်တောင်းမြေဟိုဘက်ကိုလည်းဖြတ်တန်းခွင့်လည်းမပေးတော့ဘူးရေတွေလည်းတအားများသွားပြီအနှိမ်ပိုင်းနေမှာဆိုလို့ရှိရင်တချို့နေရာမှာ15မီလောက်အနည်းအထိရေရောက်နေပြီလမ်းပေါ်မှာဆိုလို့ရှိရင်3ဘေးဝင်းကျင်လောက်ရှိနေပြီကားတွေသွားလို့မရတော့ဘူးလူတွေရေစီအားကောင်းနေတယ်ပေါ့နော်ဟိုလမ်းတွေတွေဆိုလို့ရှိရင်ခုနှစ်ပေ၈ပေအခုကျွန်တော်ရဲ့အင်ဝမ်လမ်းကြားဆိုလို့ရှိရင်ခြံစည်းရိုးတွေအကုန်မြုပ်သွားပြီဆိုတော့တကားတွေလည်းမြုပ်ပြီဆိုတော့၈ပေ၉ပေလောက်ရောက်သွားပြီပေါ့နော်အဲ့တော့အောက်ထပ်တွေအကုန်မြုပ်သွားပြီပေါ့အပေါ်ဓာတ်တွေမှာစူးစမ်းနေတယ်တချို့နေနဲ့အပေါ်ဓာတ်မရှိတဲ့အိမ်တွေကခေါမိုးတွေမျက်နှာကျက်တွေကြားထဲမှာရောက်နေတာကိုဟိုပါပေါ့ကယ်ဆယ်ရေးနဲ့ပေါင်းပြီးတော့ကယ်ဖို့
ဆက်တော့ရေခဲခဲကြောင့်ပြောဆိုနေတဲ့ line ပြသွားတာပါ VOA အနေနဲ့ရေလွှမ်းမှုအခြေအနေသတင်းတွေနဲ့ကယ်ဆယ်ရေးလုပ်ငန်းတွေအနေအထားနောက်ဆုံးအခြေအနေတွေကိုရယူပြီးနောက်ဆုံးရသတင်းတွေကိုတင်ဆက်နိုင်မှုစူးစမ်းနေပါတယ်။မွလိဝတ်သားဌာနကတော့စစ်တောင်းမြေ၊ဘကိုးမြေ၊တန်လွန်မြေတွေမှာစိုးရိမ်ရေမတ်တဲ့ကျော်ပြီးဒီရက်ပိုင်းတွင်နောက်ထပ်ရေတွေတက်လာနိုင်တဲ့အကြောင်းသတိပေးထုတ်ပြန်ထားပါတယ်ခင်ဗျာ။
အဲ့တော့မန္တလေးမြို့အနီးမြေသားမြို့မှာအဆိုးဝါးဆုံးရေလွှမ်းမှုမှုကြုံရတဲ့အခြေအနေကိုသိန်းထိုင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကရင်ပြည်ဘက်မှာရေကြီးတဲ့အချိန်ကြောင့်မြေပြိုကျပြီးတော့လမ်းတရတွေဖြတ်စီးပြီးတော့လမ်းမဆက်သွယ်ရေးပြတ်တောက်နေတဲ့အခြေအနေကိုတင်ပြပေးကြပါရစေ။ကရင်ပြည်ဒေသမှာတော့ရေကြီးတဲ့အချိန်ကြောင့်လူ24ဦးအသက်ဆုံးခဲ့ရပါတယ်။မြို့နယ်5ခုမှာတော့လူဦးရေ3000နီးပါးရေပေးတံတင့်နေပါတယ်။မြေပြိုကျပြီးတော့လမ်းတရတွေပျက်စီးလမ်းပန်းဆက်သွယ်ရေးပြတ်တောက်နေပြီးတော့ရေပေးကူညီကယ်ဆယ်ရေးတွေအရေးပေါ်လိုအပ်နေတဲ့အခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမက်ခင်ဖြူထွေးတင်ပြပေးထားပါတယ်။
ကင်းဤဒေသအတွင်းမှာရေကြီးမှုကြောင့်နေအိမ်300ထဲမှနည်းထိခိုက်ပျက်စီးပြီးသေဆုံးသူ24ယောက်ထဲမှနည်းရှိနေပါတယ်။အရက်သားပြည်သူ6ယောက်နဲ့ဆေးရည်လေးချိန်ခံလုပ်ရင်းရေစီးမှာမျောပါသွားတဲ့ကင်းဤဒေသကာကွယ်ရေးတပ်ဖွဲ့ဝင်18ယောက်သေဆုံးခဲ့ပါတယ်။မိုးသည်သည်ထန်ထန်ရွာသွန်းမှုကြောင့်မြို့နယ်5ခုရင်းနှီးမြှုပ်နေပြီးစစ်ဘေးရှောင်စခန်း10ခုထဲမှနည်းရေကြီးနေပါတယ်။စစ်ဘေးရှောင်နဲ့ဒေသခံစုစုပေါင်းလူဦးရေ3000နီးပါးရေပေးတံတင့်နေတယ်လို့IEC လက်အောက်ခံလူသားချင်းစာနာထောက်ထားရေးနဲ့ပြည်내ထူထောင်ရေးဌာနဌာနမှူးခွန်မာတီးရက VA ကိုအခုလိုပြောပါတယ
်ဒီရက်တတပန်းသွေးပေါ်တော့ဒီ Green P မာဒီအမှုအဆက်မပြရွာတော်မူကြောင်းရေကြီးရေရှာမြေပြူချင်းဖြစ်ပေါ်လာရှိတယ်အဲ့တော့ Green P မှာဆိုလို့ရှိတော့ဒီဖက်ခုံမြို့နယ်လွယ်ကောင်မြို့နယ်ဒီမော့ဆွန်မြို့နယ်ဖူဆွန်မြို့နယ်နဲ့ရှာတော်မြို့နယ်များတွင်ရေကြီးရေရှာမှုဖြစ်ပြီးတော့မှအာရေပေးတည်တည်သူကတော့18000300ဝန်းကျင်ရှိပြီးတော့မှလည်းခြေရေထောက်ဆွအနေနဲ့ဆိုလို့ရှိရင်9000ကျော်ရှိတယ်လို့ခန့်မှန်းရပါတယ်ဗျဟုတ
်ဒီမော့ဆိုမြို့နယ်မှာရေပေးတည်သူလူဦးရေ1000နီးပါးရှိနေပြီးရေပေးတံခံရသူအများဆုံးဖြစ်ပါတယ်ရေကြီးရေနစ်မြုပ်ခဲ့တဲ့နေရာတွေမှာဒီကနေ့အထိရေပြန်မကျသေးဘူးလို့ KNP ကြားကာလအုပ်ချုပ်ရေးကောင်စီ IEC အတွေ့အကြုံမှုနှစ်ကိုပညာကပြောပါတယ်ရင်းနှီးမြုပ်လို့လေယာစပားဧက4000ထက်မနည်းလဲပျက်စီးသွားပါတယ
်ခုအချိန်ကြီးတော့ရေမကြသေးဘူးနော်ရေဆက်တဲ့တုန်းပဲဟိုနေရာတော်များမှာရေမကြသေးဘူးရေငိမ့်တာတင့်နေတာမဟုတ်လဲရေဆဲဘတော့ကြီးတုန်းပေါ့နော်အဲ့ဒါရှိတယ်နေရာတော်များတော့ရေမူကြီးရေများတော့မှရှုံးနေရှိတာတွေလဲနောက်တချို့ဒီကျွန်တော်လမ်းမဆက်တဲ့ရေပြတ်တောက်သွားတာတွေကျွန်တော်ပျက်စီးမှုတွေတော့ရှိတော့ကားတွေလည်းတချို့ရေထဲပါလာတာရှိတော့နော်
ကရင်ပြည်မျိုးသားများကာကွယ်ရေးတပ် KNDF ရဲ့စစ်ဌာနကဖွင့်နှစ်ထားတဲ့စစ်တင်တန်းကတင်တန်းသား18ဦးဟာစက်တင်ဘာလ17ရက်နေ့ညနေပိုင်းကလေးတီရီလုံနေတဲ့အချိန်ချောင်းရီတဲ့မျောပါသွားခဲ့ပြီးတေဆုံသွားတယ်လို့ KNDF ကဒီကနေ့ထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဘယ်မှာဖြစ်ခဲ့တာလဲ၊ဘယ်တပ်ဖွဲ့ကရဲဘော်တွေပါတယ်လဲဆိုတာကိုတော့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူကို VOA က signal ကနေမြင်းမြန်းထားပေမဲ့လည်းဒီကနေ့ညနေပိုင်း9နာရီအချိန်ထိကတော့ပြန်လည်ဖြေကြတာမရှိသေးပါဘူး။တင်တန်းလေးကြီးရေလှောက်ဆောင်နေတဲ့အချိန်မှာချောင်းတစ်ခုကိုဖြတ်ကျော်ဖို့ကြိုးစားရာကနေမတော်တဆဖြစ်ပွားပြီးရေထဲမျောပါသွားတယ်လို့ထုတ်ပြန်ပါတယ်။ဒီမတော်တဆဖြစ်စဉ်ကို KNDF ဗဟိုဌာနအနေနဲ့စုံစမ်းစစ်ဆေးတာတွေလုပ်နေပြီးသက်ဆိုင်ရာမိသားစုဝင်တွေတက်ရင်တက်ဖွဲ့တွေနဲ့အများပြည်သူကိုထုတ်ပြန်အသိပေးသွားမယ်လို့ပြောပါတယ်။ KNDP အတွက်လူစွမ်းအားအရင်မြစ်တွေပုံမှုတိုးတက်ကောင်းမွန်စေဖို့ရည်ရွယ်ချက်နဲ့တင်တန်းကိုဖွင့်လှစ်ခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။မိုးတဲတဲ့ထန်ထန်ရွာသွန်းတာကြောင့်စစ်ဘေးရှောင်စခန်းတွေရေလွှမ်းမိုးပြီးတော့ပျက်စီးကုန်တဲ့အတွက်အရေးပေါ်ပြောင်းရွှေ့ထားရပြီးအမျိုးသမီးအသုံးဆောင်ပစ္စည်းအဝတ်အစားအမိုးအကာရေတန့်စားနပ်ရိက္ခာအကူအညီတွေလည်းအရေးပေါ်လိုအပ်နေတယ်လို့ကုညီဆောင်ရွက်ပေးနေသူတွေကပြောဆိုကြပါတယ်ရှင
်။ဒါကတော့ကရင်ပြည်ဒေသမှာမိုးများရေကြီးတဲ့အခြေအနေကြောင့်မလို့ကာကွယ်ရေးအဖွဲ့ဝင်18ဦးအပါအဝင်24ဦးအသက်ဆုံးခဲ့ရပြီးတော့မြို့နယ်5ခုမှာလူဦးရေ3000နီးပါးရေပေးတံတင့်နေပြီးတော့ဒီဒေသတွေမှာလမ်းပန်းဆက်သွယ်ရေးပြတ်တောက်နေတဲ့အခြေအနေမက်ခင်ဖြူထွေးကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့သတင်းပေးခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတစင်လဲဆက်သွယ်နိုင်ပါတယ်ရှင်။မကြခင်ဒုတိယပိုင်းမှာတော့အပတ်စဉ်အစီအစဉ်လေးနားဆင်ရဖို့ရှိပါတယ
်။ News America
VOA အစီအစဉ်တွေကို Radio ရုံးမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်။
မင်္ဂလာညချမ်းမာတော်ရရှင်များရှင် VOA American အတန်ရဲ့2024ခုနှစ်စက်တင်ဘာလ13ရက်တောက်ကြနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးပါမယ်တုဒ္ဒဆောင်လေ American တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ဒေါင်းမင်းစစ်စင်ရေးမှာရှေ့တန်းကနေပါဝင်နေတဲ့မအေးတောင်အကြောင်းကိုတင်ဆက်ပေးထားပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုစန့်ကျင်တဲ့တစ်ချိန်တည်းမှာပဲအာဏာရှင်အဆက်ဆက်အမျိုးသမီးတွေအပေါ်မှာခွဲခြားဖိနှိပ်ဆက်ဆံတဲ့ဖိုဝါဒကြီးစိုးမှုကိုအဆုံးသတ်စေခြင်းနဲ့အတွက်ဒေါင်းမင်းစစ်စင်ရေးလက်နက်ကိုင်လှုပ်ရှားမှုမှာသူပါဝင်ခဲ့တယ်လို့ကလေးတယောက်မိခင် single mother တဦးဖြစ်တဲ့မအေးတောင်က VOA မြန်မာပိုင်းကိုပြောပါရယ်2021မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတနင်္လာရီတိုင်းထဲမှာစစ်အာဏာရှင်စန့်ကျင်ဆန္ဒပြပွဲတွေစတင်ပြီးတော့အခုလက်ရှိမှာတော့လက်နက်ကိုင်တော်လှန်ရေးတွေဆင်နွှဲနေတယ်ဆိုတော့ဒေါင်းမင်းစစ်စင်ရေးအဖွဲ့ကမအေးတောင်းကို VOA မြန်မာပိုင်းကမက်ခင်ဖြူတွေးကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာတင်ဆက်ထားတာရှူစားနာစင်ပါရှင်
မင်္ဂလာပါမယ်အေးတောင်းရှင်အခုလို VOA မြို့သမီးကဏ္ဍမှာပါဝင်ပြီးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
့်။အဲမင်္ဂလာပါရှင်မရေကျမလည်းဟိုကျေးဇူးတင်ပါတယ်လို့တွေ့ခွင့်ရအောင်လေ
။ဟုတ်ကဲ့ပါ။မေးတောင်းကအာနာရှင်စန့်ကျင်လှုပ်ရှားမှုမတိုင်ခင်တုန်းကတော့ဒါတာမန်မြို့သမီးတယောက်ဖြစ်တယ်ပေါ့လေ။ဆိုတော့ဒီလှုပ်ရှားမှုစခြင်းကစပြီးတော့ပါဝင်လာတယ်ဆိုတော့ကို့အတွက်ကောအတိတ်ကဘာတွေတွန်းအားဖြစ်ခဲ့တယ်လဲ။အခုလို့ပါဝင်လာတဲ့အခါမှာရောအခက်ခဲကြုံရတာတွေပေါ့နော်။အရင်နဲ့မတူတဲ့အခြေအနေကိုရင်ဆိုင်လာတဲ့အခါမှာကို့အတွက်အခက်ခဲတွေရောဘာတွေများရှိပါလဲရှင်
။ဟိုတွန်းအားပေးခဲ့ဆိုတော့ဟိုကျွန်မတို့ခက်ဆက်ဆက်ကဒီဟိုလူမျိုးကြီးဝါဒအောက်မှာဒီအဖိုကြီးဆိုးရေးဝါဒလည်းခက်ဆက်ဆက်ဖြစ်ခဲ့လေနော်အဲ့ဒီအာဏာရှင်လက်အောက်မှာအဲ့ဒီရဲ့ဟိုဆိုးကြိုးကဟိုကျမကလည်းဟိုဓာတ်လိုက်ခံစားရပေါ့အဲ့ဘယ်လိုမျိုးဆိုကျမဒီတော်လိုင်းဒီအာဏာဒီအာဏာသိမ်းတဲ့ဖြစ်စဉ်မတိုင်ခင်ကရိုးရိုးဟိုမျိုးသမီးတယောက်ပါပဲပေါ့နော်ဟိုဒါမဲ့အဲ့ဒီအာဏာသိမ်းတဲ့ဖြစ်စဉ်ထဲမှာဆိုကျမစီရင်မသားတယောက်တော့ဖြစ်နေခဲ့ပြီကျမအိမ်တွင်းကြံ့ဖက်မှုကိုတော်တော်လေးတော့တုံ့လန့်ခဲ့ရပေါ့နော်အဲ့ဒါကြောင့်မလို့ဒီအိမ်တွင်းကြံ့ဖက်မှုတွေဟာဟိုခက်ဆက်ဆက်ကရှိနေခဲ့တယ်ဆိုတော့ဟိုကျမတို့ခက်တယ်မှာပေါ့ဟိုအိမ်တွင်းကြံ့ဖက်မှုတွေတက်နေတဲ့လောက်ရော့ကိုရော့ပါသေးရမယ်ဟိုရှင်းမပြောက်တိုင်တော့မှာပဲဟိုရော့ရမယ်ဆိုတဲ့တွေးပေါ့နော်ဟိုဒါကတော့အလုံးကဒဇင်ဉွယ်နေတာပေါ့ဒီတော်လှန်ရေးကဒဇုံလုံးတော်လှန်ရေးဖြစ်လို့ဒီဟာတွေလည်းဟိုတော်လှန်ရေးရဲ့ဟိုဓာတ်လိုက်ပတ်သက်တဲ့ကိစ္စတွေဖြစ်လို့ကျမတို့ကတော်တော်လှန်ရမယ်အိမ်တွင်းကြံ့ဖက်မှုတော့ကတော်လှန်သေးတာတော်လှန်လာသေးရပဲဒီအာဏာရှင်ကိုလည်းတော်လှန်ဖို့ကို့မှာတောင်းဝန်ရှိလာတယ်ဆိုတဲ့အတွင်းနဲ့ဒါတွန်းအားဖြစ်ခဲ့တာပေါ့ဟုတ်မ
လက်ရှိဒီအာဏာရှင်စန့်ကျင်လှုပ်ရှားမှုမှာတော့အလွာပေါင်းဆိုတာအမျိုးသမီးတွေပုံစံမျိုးစုံနဲ့ဒီကဏ္ဍဆောင်ကနေပါဝင်နေကြတာရှိပါတယ်ဒါမဲအေးတောင်းကိုရန်ရှိလို့ရှင်လဲဒါ single mother တယောက်ဖြစ်တယ်ဆိုရဲခါကြတော့လေဒီလိုလှုပ်ရှားမှုမှာပါဝင်လာတဲ့အတွက်ကြောင့်မလို့အခက်ခဲတွေလည်းအဲ single mother တယောက်အနေနဲ့ကြုံရမယ်လို့ထင်ပါတယ်ဆိုတော့ကို့အတွက်အခက်ခဲဆုံးကဘာဖြစ်မလဲရှင
်ဒီပိုင်းကိုတွေးလိုက်တဲ့ခါကျတော့နည်းနည်းတော့ဟိုစိတ်ခံစားချက်ကတော့နည်းနည်းလေးဟိုခက်ခဲသီးလားအဲမိခင်တယောက်ရဲ့စိတ်နဲ့ပေါ့အဲမိခင်တယောက်ရဲ့စိတ်နဲ့နည်းနည်းတော့ခက်ခဲမိတဲ့ဒီကာလမှာတော့ဟိုတော်လှန်ရေးဆိုတာကတော့ခက်ခဲလေနော်မ။ဒါမဲ့ဟို single mother တယောက်အနေနဲ့ခက်ခဲဆုံးရပါပြဟိုသမီးဟိုတာသမီးကိုတာသမီးကိုလွမ်းနေချင်းလေးကတော့ဟိုနည်းနည်းလေးခက်ခဲရပါတော့နော်။ဒါမဲ့ဟိုဒီတော်လှန်ရေးထဲမှာတော့အလုံးရှုတော့ဘောင်းစွားနေကြည့်ရင်ဟိုခက်ခဲဆိုတာအကိုမခက်ခဲလို့တော့ဖောက်ဘူးဟိုအလုံးကတော့ခက်ခဲကြတယ်ဟိုဒီကျွန်တော်တို့ single mother တွေမှဖောက်ဘူးပေါ့နော်ဟိုလက်ရှိမြို့သမီးတွေလည်းဟိုသားတွေသားသမီးတွေအများကြီးဆုံးရှုံးရခက်ခဲခံစားအဲကျွန်မအနေနဲ့တော့ထွေထူးခက်ခဲတော့မရှိဘူးဟိုသမီးလေးကိုလွမ်းတဲ့ချိန်လေး9မိနစ်လောက်ကနေလွဲပြီပေါ့နော်အဲ့လို
အဲ့တော့အဲ့လိုခက်ခဲကြီးကျွန်ရတဲ့အခါမှာရောဘယ်လိုကြော်လွားပြီးတော့ကိုယ့်ရဲ့ခံယူချက်အတွက်ဘယ်လိုများဆက်ပြီးတော့ရပ်တည်ပါလဲရှင်
ဒီလိုခက်ခဲကြော်လွားတဲ့ချိန်မှာတော့ထရီတူတော့မူတီမယူရကိုကိုမျက်စိရှိမှခက်ခဲပေါင်းဆိုတာကိုမျက်စိရှိမှကိုနိုင်ပဲဖြစ်နေတဲ့ခါကျတော့ဒီဟာတွေကို ဟိုဒီစိတ်ခံစားချက်ဝအပူဆွေးခြင်းတစ်ခုနဲ့ဖြတ်တန်းလို့မရဘူးလက်တွေ့ကြကြဖြတ်တန်းရမယ်လို့ဆိုတဲ့စိတ်ကမြန်မာဟိုတွေးထားရပဲတွေးထားရပါတော့ဒီဟာနဲ့ပဲဟိုမိုတီယူပါပါကိုတယောက်တည်းဖြစ်နေဖြစ်ပေမဲ့ဟိုတနိုင်ငံလုံးဖြစ်နေတာဟိုလူထန်းစားဘောင်းဆောင်ဖြစ်နေအောင်ပေါ့နော်လူမယ်လေးတွေကစားအဲ့လိုမျိုးဟိုဖြစ်နေတယ်လက်ရှိဖြစ်နေတဲ့ခင်ကျင်းတွေပဲပြန်အားလုံးကြ ဒီလောက်ကိုကိုယ်တိုင်ရောဒီလောက်ရှာမှုတွေမှာဘယ်လောက်တိုင်းတာဒီဆက်ပြီးတော့ပါဝင်သွားမလဲရှင်ဟိုတော်လိုက်ရတော့ဆုံးထိသွားမှာပေါ့နော်မိုင်ဟိုတော်လိုက်ကိုကိုယ်တိုင်ကတော့တော်လိုက်ရဲ့ဆုံးထိသွားမယ်ပဲဟိုဆုံးပြထားတယ်ခံလဲခံယူထားတယ်ပေါ့ဒီဒေါမင်းစစ်စင်ကြီးဟိုနေနဲ့လဲဟိုကျွန်မထင်တယ်ပေါ့နော်ဟိုကျွန်မတို့က
ဟိုဒီလက်နက်ကင်လမ်းစဉ်မှစခဲ့တာမဟုတ်ဘူးကျမတို့ဒေါမင်းစစ်စင်ဆိုတာဟိုဆန္ဒပြတဲ့ဟိုဒီဘိတ်ကိစ္စကလေးကစခဲ့ဆိုတော့ဟိုကျမတို့ဖွဲ့စည်းတစ်ခုလုံးနေနဲ့လဲဟိုတော်လိုင်းရေးပြီးတဲ့အထိဟိုဒီဆိုင်မမှန်သွားလိမ့်မယ်လို့တော့ဟိုကျမတို့ယူဆပါတယ်ပေါ့နော်အားလုံးလည်းခံယူထားပါတယ်လို့ဟုတ်
အခုရောလက်ရှိမှာမေးတောင်းနေနဲ့ဘယ်လိုပုံစံဒီကဏ္ဍတွေကနေပြီး sewa taung khan de phin ne ho taung than saung ni ba le shin
okay so di taung me sit sin yi ma go de we de ta ma shi de a myu tami yo blaw thi pa win ni de lu pyo lu ya ma le shin
ho di le na kai lan sin the ma tha right ga ro myu tami de ho twe ya da ne ni de lu ro so lu ya de so do nya
ဒီလက်နက်ကင်လမ်းစဉ်ဟိုဒါလိုက်ပါဝင်တဲ့မြို့သမီးရတော့ဟိုနဲနေသေးတာပေါ့နော်ဒါပေမဲ့ဒီကျမတို့မြို့သမီးတယောက်ဒီတွန်လိုင်းရဲ့ဝင်ရောက်ဖို့ဆိုရင်ကျမတို့နောက်မှာမြို့သမီးဒူကြီးကလည်းဟိုအင်တိုင်းအားတိုင်းရှိနေတယ်ဆိုတာကိုကျမတို့ဒီကနေ့ပြောချင်တာပေါ့နော်ရှင်ဆိုလိုတာကတော့တိုက်ရိုက်လက်နက်ကင်ပြီးတော့လှုပ်ရှားနေတာတော့ဟုတ်ချင်မှာဟုတ်မယ်ဒါပေမဲ့လေဒီအာနာရှင်
ဒီလက်နက်ကန်လမ်းစဉ်ဆိုတဲ့ပုံမှာပြောရပါတော့ကျမတို့ဒီလက်နက်ကန်လမ်းစဉ်ဆိုတဲ့ပုံမှာဘယ်တော့မှအရှင်ညက်ဝါချင်းမရှိဘဲနဲ့ကျမတို့ဟိုတိုက်ခိုက်ရင်ပြင်ဆင်ရင်တိုက်ခိုက်ရင်လည်းတောက်လျှောက်ဟိုအားတိုက်အင်တိုင်းနဲ့ပဲကြိုးစားပြီးလိုက်ပါနေတယ်လို့ပဲကျမပြောချင်ပါတယ်မှာကျွန်တော်ကိုကိုယ်တိုင်ကဒီလှောက်ရှားမှုမှာပါဝင်နေတဲ့အမျိုးသမီးတယောက်အနေနဲ့ပေါ့နော်အ
ထားတယ်လို့တော့ယူဆလို့ရတယ်ဟိုကျမတို့ဒီဓာမင်းနဲ့ပဲပြောမယ်ဆိုတော့ဥဆောင်မှုကဏ္ဍမှာရတဲ့တလောက်တော့ရတယ်အဲအများကြီးဥဆောင်ခွင့်ရတယ်ပေါ့နော်အာဒီပြည်ခြုံငုံပြီးတော့ဥဆောင်မှုကဏ္ဍတွေမှာဟိုအားနေနေတယ်လို့ကျမမြင်တယ်ဒီဓာမင်းတစ်ခုအနေနဲ့ပဲပြောရရင်တော့ဥဆောင်မှုကဏ္ဍမှာရတဲ့တလောက်တော့ရတယ်ဟိုအများကြီးအဲဟိုပြောရေးဆိုခွင့်အပြည့်ဝရခဲ့လို့ကျမပြောချင်ပါတယ်မိုင်း
ဟုတ်ကဲ့ပါဒါမြန်မာနိုင်ငံဟိုမြန်မာနိုင်ငံမှာဒီအာဏာရှင်ဆန့်ကျင်တဲ့2021လူလူလှုပ်ရှားမှုစတင်ချိန်မှာစပြီးတော့အမျိုးသမီးတွေရှေ့တန်းမှာပါဝင်နေရဆိုတော့ထင်ထင်ရှားရှားဒါဟိုလှုပ်ရှားခဲ့တဲ့ဒီပုံရိပ်တွေတကယ်ဖြစ်စဉ်တွေကိုကြည့်ရင်လည်းမြင်နိုင်ပါတယ်တချို့ဆိုလို့ရှင်ဒါအမျိုးသမီးတွေအဓိကဒီမောင်းနေတဲ့လှုပ်ရှားမှုတစ်ခုလို့တောင်ပြောကြတာရှိတယ်ဒီလှုပ်ရှားမှုဒီလောက်ထိရှေ့ရောက်တယ်ဆိုတော့အမျိုးသမီးတွေရဲ့ပါဝင်မှုအကောင်းနာကြောင်းဆိုတဲ့ဟာမျိုးပြောကြတယ်လေကျတော့အဲ့ဒီပေါ်မှာရောကိုကိုရဲအကြောက်လည်းဒီထဲမှာပါဝင်နေတဲ့ဒါအမျိုးသမီးတယောက်နေနဲ့ဒီဒေါမင်းစစ်စီရေးဆိုရတဲ့ဒဝဲဒေတာမှာဆိုရင်ဒါအရေးပါတဲ့စစ်စီရေးတစ်ခုဖြစ်တယ်ဒီထဲမှာမှကိုကလည်းဥဆောင်နေနေရတစ်ခုကနေပါနေတာဆိုတော့လေအဲ့ဒီပေါ်မှာရောအားရကျေနပ်မှုရှိရသလားအမျိုးသမီးတွေရဲ့ပါဝင်ပတ်သက်မှုဟာတကယ်ပဲဒီအရေးပါတဲ့အခက်အခဲမှာရှိတယ်လို့ပြောတဲ့တစ်ချိန်ထဲမှာတကယ်ရောလှုပ်ဆောင်ခွင့်ဥဆောင်ခွင့်ဆုံးဖြတ်ချက်ချခွင့်တွေမှာပါဝင်ရလားပေါ့နော်အဲ့ဒီသဘောနဲ့ကျွန်မကမေးမြန်းတာဖြစ်ပါတယ
်ဟုတ်ကျမအာမနာတန်ပြောရရင်တော့ဟိုဒါကတော့ဟိုနှစ်ဖက်စလုံးမှာအားနှချက်အားသာချက်ရှိမှာပေါ့နော်ဒီတကယ်ဟိုဆုံးဖြတ်ချက်ချတဲ့နေရာတွေမှာဟိုတကယ်ရောဟိုပေါ့ ပစနေ့အဖြစ်ကျွန်မပြောရမယ်ဆိုရင်တော့ဟိုပြီးဟိုပြီးွားတော့မဟုတ်နေဘောနော်ဓာန်တို့ဆိုတဲ့ပုံမှာပြီးွားတော့မဟုတ်နေဘူးတဖက်ကျွန်မအားနဲ့ချက်အားသာချက်နဲ့ပြောရမယ်ဆိုရင်ကျွန်မတို့မြို့သမီးတွေဟိုဒီလိုမျိုးဆုံးဖြတ်ချက်ချရနေရမှာပါဝင်နေမှုနည်းနေဒီလိုမျိုးကျွန်မတို့ကပြီးွားဆုံးဖြတ်ပိုင်ခွင့်မရှိသေးတာလားဆိုတာကိုလည်းကိုကိုကိုပြန်ပြီးတော့လို့ဟိုမိကုန်ထုတ်မိတယ်
ဒါပေမဲ့ဟိုကျမတို့မျိုးသမီးတွေပါဝင်လာဖို့ဆိုတာလည်းအဲဟိုခန်းကတော့တစ်ခုအနေနဲ့လူတော့လူအပ်သေးတယ်လို့ကျမအဲ့လိုပဲမြင်ပါတယ်မဟုတ်လားအကယ်ပါရှင့်ကျမတို့မျိုးသမီးတွေများပို့ပါဝင်မယ်ဆိုလို့ရှင်ဒီလှုပ်ရှားမှုပါပို့ရှေ့ရောက်မယ်လို့ယူဆမိပါလား
ဒါကတော့အများယူဆတယ်ကျမကျမတို့မျိုးသမီးတွေဟိုဒါကိုကိုကိုကွန်ဖီဒန့်ဆိုးရိုက်ဖြစ်နေလို့တော့မဟုတ်ဘူး
ကျွန်မမြင်တဲ့ခင်ကျင်းပေါ့နော်ကျွန်မဖြတ်တန်းရတဲ့တောက်ရှောက်မှာဆိုရင်ကျွန်မတို့မျိုးသမီးတွေဒီတက်တီပါဝင်နိုင်မယ်ဆိုရင်အရွေးကဒီတက်ယူနိုင်မယ်ဆိုတော့ဟိုကျွန်မအဲ့လိုတော့ချစ်မိတယ်မဟုတ်ဟာโอเคပါအခုလိုအချိန်ပေးပြီးတော့ဖြေကြပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင်အာကျွန်မလည်းဟိုဖြေခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်မဟုတ်ဟာ
ဒါကတော့ 2021 မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုရဲ့နောက်ပိုင်းတနင်္လာရီတိုင်းထဲမှာဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတွေကနေတဆင့်အခုလက်ရှိလက်နက်ကင်တော်လှန်ရေးအထည်ဆင်နွှဲနေတဲ့ဒေါင်းမင်းစစ်စင်ရေးအဖွဲ့ကမအေးတောင်းကို VOA မြန်မာပိုင်းကမက်ခင်ဖြူထွေးကဆက်သွယ်မေးမြန်းပြီးတော့တင်ဆက်ပေးခဲ့တဲ့အမျိုးသမီးကဏ္ဍပါရှင် သိပ္ပံနဲ့နီးပညာကဏ္ဍမတိုင်ခင်မှာတော့တုတ္တဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာမြန်မာစပအုံးမွေတွေကိုဘာကြောင့်မှုတ်လို့နှစ်စဉ်နှစ်တိုင်းတုတ်တင်ရှင်းလင်းနေရပါသလဲ။ကယ်လီဖိုးနီးယားပြည်နယ်မှာတော့ကျောင်းဆရာဆရာမတွေအတွက်အမေရိကန်အစိုးရကဘယ်လိုမျိုးအထူးအစီအစဉ်တွေနဲ့ထောက်ပံ့ပေးထားပါသလဲဆိုတာကိုဒီသတင်းပတ်ရ
Florida ပြည်နယ်မှာအခုလိုရာသီရောက်တိုင်းမျိုးပွားလွယ်တဲ့မြန်မာစပုံးမွေဖမ်းပွဲကျင်းပလေရှိပါတယ်။ Everglades သဘာဝဥယျာဉ်ထဲမှာကျင်းပတဲ့ဒီမွေဖမ်းပွဲမှာအနိုင်ရကြသူတွေအနေနဲ့ဒေါ်လာ3000စုကြီးကိုခွဲဝေရယူနိုင်တာပါ။မွေမဖမ်းခင်မွေဖမ်းနည်းလည်းတင်ပေးပါရစေ။
The main goal of the Python challenge is to
စပအုံးမွေဖမ်းပြိုင်ပွဲကျင်းပတဲ့ရည်ရချက်ကညပြအလွန်နဲ့ဒီမွေတွေအကြောင်းလူတွေပိုသိလာအောင်ပါအထူးသဖြင့်မြန်မာစပအုံးမွေပါကျွန်တော်တို့ကြီးမတတ်နိုင်တာကြောင့်အားလုံးသိအောင်အခုလိုလုပ်တာပါမိနစ်တုံးကစပအုံးအကောင်200လောက်ဖမ်းနိုင်ခဲ့ပါတယ်ညတာပဲဖြစ်ဖြစ်နဲတာပဲဖြစ်ဖြစ်ကိုကဖမ်းနိုင်ပြီဆိုကြတဲ့ကဌာနမျိုးစိတ်တွေအတွက်အထောက်အကူဖြစ်ပါတယ်
Florida ကမွေဖမ်းပွဲကို Mississippi လို့အင်ကြီးချင်းပြည်နယ်ကလူတွေလဲဝင်ရောက်ဆင်နွှဲကြပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်တွေကလေးကစတင်ခဲ့တဲ့မွေဖမ်းပွဲကိုခုအခါလူပေါင်း600ကျော်ပါဝင်ဆင်နွှဲကြပြီးကနေဒါနဲ့တခြားပြည်နယ်တွေကမွေဖမ်းသူ130လဲပါဝင်ပါတယ်။မွေဖမ်းသူတွေထဲမှာ American တပ်ဖွဲ့ဝင်တွေ၊ပြည်နယ်ဝန်ထမ်းတွေ၊စစ်တပ်တွေနဲ့မွေဖမ်းသင်္ကာစသူတွေလဲပါဝင်ပါတယ်။
It's my first time doing this particular challenge.
ကျွန်တော်တက်တော့ပထမဆုံးချိန်ပါ။ဒါပေမဲ့အရင်တုန်းကတော့ကျွန်တော်နဲ့ကျွန်တော်တန်ငယ်ချင်းတွေကမိချောင်းတွေနဲ့ကြီးနီကောင်း၊မော်ကာဆင်၊ဝင်းမီးကြောက်စတဲ့အစိတ်ပြေးမွေတွေပဲဖမ်းခဲ့တာပါ။ဘဝတစ်လျှောက်လုံးမွေတွေဖမ်းခဲ့ပြီးမြဲအခုမှသာမွေဖမ်းပြိုင်ပွဲဝင်ဖြစ်တာပါ
။ It's good that we catch hatchlings.
အကောင်ပေါက်တွေကိုဖမ်းမိတာပါ။တော်တော်များများကမွေအကောင်ကြီးတွေကိုဖမ်းကျင်ကြပါတယ်။ဒါပေမဲ့အဲ့ဒီအကောင်ကြီးတွေကသဘာဝပတ်ဝန်းကျင်ကိုဖျက်ဆီးပြီးပါပြီ။ဒါကြောင့်အဲ့ဒီလိုသဘာဝကိုမဖျက်နိုင်ခင်တခြားတတဝါတွေကိုမစားခင်အကောင့်တိတ်မကြီးခင်မှာဖမ်းတာပါကြိုတင်ကာကွယ်တဲ့သဘောပါ
ငွေဖမ်းကတစ်နာရီ73ဒေါ်လာသူကရရှိပြီး၄ပေအရှိစပတ်အုံးမွေတစ်ကောင်ဖမ်းမိရင်50ထပ်ဆောင်ရပါတယ်နောက်ထပ်တစ်ပေရှိသွားတိုင်း25ဒေါ်လာပိုရပါတယ်မကြခင်မှာမွေဖွာလာမဲ့သူရင်သွေးအတွက်လဲဂါလန်ကမွေစုဆောင်ဖို့ပိုလိုအပ်နေတာပါသူကမွေမဖမ်းချိန်မှာတော့မူရင်းစစ်မြစ်အရှိတောင်အရှာဒေသကတွားတော်တဝါတွေကိုလိုက်လံရှာဖွေပါတယ်ကလန်ဟာစပတ်အုံးမွေဖမ်းတဲ့တန်တန်းကိုအွန်လိုင်းကနေတက်ရောက်ခဲ့တာပါစစ်ပိုင်းဆိုင်ရာဒဏ်ရာရခဲ့တဲ့စစ်မှုထမ်းဟောင်းတွေအနေနဲ့စပတ်အုံးမွေလိုက်လံဖမ်းဆီးရင်ကိုယ့်ရဲ့ဝေဒနာကိုကုစားနိုင်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့လွန်ခဲ့တဲ့15နှစ်ကတည်းကအသက်65နှစ်အရွယ် Tom Rahil က Swamp Apes အသင်းကိုထူထောင်ပြီးတော့တန်တန်းပေးခဲ့တာပ
ါ The Pythons have left a great impact
စပတ်အုံးမွေကသဘောပတ်ဝန်းကျင်ကိုစိုးကျိုးတွေပဲပေးတာပါအရင်ကဆိုရင်တွဲဆန်မျိုးစုံရဲ့အတန်ကိုကြားနေရတာကနေအခုတော့တိတ်ဆိတ်နေပါပြီစပတ်အုံးတွေကြောင့်ကနေရလို့ဖြစ်ပြီးတိရစ္ဆာန်တွေကိုမတွေ့ရတော့ပါဘူး
လော်ရီဒါပြည်နယ်ကစိတ်မြေဆွဆွတဲ့တဘာဝဥယျာဉ်နယ်မြေတွေက Southern Glades, Holy Land နဲ့ Rottenburg မှာမွေဖမ်းရမှာဖြစ်ပြီးတော့ဖမ်းမိတဲ့မွေတွေကိုလည်းမတက်ခင်မှာတက်နိုင်တယ်များညံပန်းနှိမ့်ဆက်ရမရောက်အောင်ဆောင်ရွက်ဖို့လိုပါတယ်။စုတွေကိုတော့ကဏ္ဍလိုက်ခွဲထားပြီးတော့မွေအများဆုံးတတ်နိုင်တဲ့လူဒါမှမဟုတ်အဖွဲလိုက်ကိုဒေါ်လာ2500၊ဒုတိယစု1500နဲ့တတိယစု1000ချီးမြှင့်သွားမှာပါ။ကဏ္ဍပေါင်းစုံမှာအကောင်းဆုံးဖမ်းယူနိုင်သူကတော့1000ရမှာဖြစ်ပါတယ်
။ They're out competing us, you know.
သူတို့ကတိတ်များလို့တော့ဖမ်းလို့မနိုင်ပါဘူး။သူတို့ရှိတဲ့နေရာတိုင်းကိုလည်းကိုကမသွားနိုင်လို့ပါ။ဒါကြောင့်ကိုတက်နိုင်တဲ့အပိုင်းကနေလူများတိအောင်ဆောင်ရွက်တာပါ။
တောင်ပိုင်းဖလော်ရီဒါရေအင်းမြင့်ရယူသုံးဆွဲတဲ့နေမီအတွင်းမှာမျိုးပွားလွယ်တဲ့စပောင်းမွေပြဿနာဖြေရှင်းဖို့ပြည်နယ်အစိုးရကတလိမ့်ဆန်ရှင်းလင်းရေးအဖွဲ့တွေနဲ့ငှားရမ်းဆောင်ရွက်နေပြီးတော့အဲ့ဒီအဖွဲ့တွေအနေနဲ့စပောင်းမွေပေါင်း11000ကျော်ကိုတပ်ဖြတ်နိုင်ခဲ့ပါတယ်။မနှစ်တုန်းကမွေဖွမ်းပွဲအတွင်းစပောင်း200ကျော်ဖမ်းဆီးနိုင်ခဲ့ပြီးတော့ပေါ်ဟော့ပ်ဆိုသူကအကောင့်20ဖမ်းဆီးပြီးမွေအများဆုံးဖမ်းဆီးနိုင်သူစုရခဲ့ပါတယ်။
ဆန်ဖရန်စစ္စကိုဘေးအဲရီယာကအထက်တန်းကျောင်းဆရာမလီဆာရက်စကင်ဟာသူ့ရဲ့ကျဉ်ကျက်တဲ့ခန်းကနေဈေးသက်သာတဲ့ဝင်တဲ့အင်အားကိုပြောင်းရွှေ့ပါရတယ်။တလကို1500တာပေးရတဲ့အင်အားကမ်းမှာရှုခင်းကောင်းကောင်းလေးမြင်ရတယ်လို့ကျောင်းနဲ့လည်းနီးပါရတယ်
။ I can walk to work so
ကျောင်းကိုလမ်းလျှောက်သွားလို့ရတာကြောင့်ဓာတ်ဆီဈေးကိစ္စကိုလည်းထည့်တွက်เสียမလို့တော့ပါဘူး။တခြားအရာတွေအားလုံးထက်လူမှုအတိုင်းဝိုင်းကိုအကျိုးပြုတာမျိုးပို့ပြီးတော့တန်ဖိုးထားပါလေ။
နေထိုင်စေအကြီးလုံးတဲ့ဒေသမှာကုလဇင်းလုံးနဲ့အိမ်ရဖို့ဆိုတာမလွယ်ပါဘူး။ဒါပေမဲ့လည်းဆန်ဖရန်စစ္စကိုတောင်ဘက်ကကျောင်းတွေရဲ့ကြီးကျက်အုပ်ချုပ်သူတွေကဆရာဆရာမတွေနဲ့တခြားကျောင်းဝန်ထမ်းတွေအတွက်အင်အားစီမံပေးပါတယ်။မေလမှာစတင်ဖွင့်တဲ့လူနေတိုက်ခန်းပေါင်း122ခုမှာတယောက်အိတ်ခန်းကနေ3ယောက်အိတ်ခန်းအထိပါဝင်ပါတယ်။
I don't know why they didn't do it sooner.
ဤနှောင်းကတော့ဘာကြောင့်မလုပ်တာလဲဆိုတာကိုမသိပါဘူး။တခြားကျောင်းတွေလည်းအခုလိုမျိုးလုပ်ဖို့စဉ်းစားသင့်တယ်ထင်ပါတယ်။ဆရာဆရာမတွေကိုတန်ဖိုးထားလေဆိုတာမျိုးအခုလိုပြတာတင်ပါတယ်အခုလိုပုံစံမျိုးနဲ့ပညာရေးဝန်ထမ်းတွေကိုဆွဲဆောင်တင်ပါတယ
်ဆမတီယိုခရိုင်အတွင်းကဂျက်ဖာဆန်ယူနီယံအထက်တန်းကျောင်းနေမြေအတွင်းမှာလဲကျောင်းဝန်ထမ်းအင်အားစီစဉ်ပေးပါတယ်အမေရိကန်တနိုင်ငံလုံးမှာဆရာဆရာမမလုံလောက်တဲ့ပြဿနာနဲ့အခန်းငါးကဈေးကြီးတဲ့ပြဿနာတွေရင်ဆိုင်နေရချိန်အတွင်းကျယ်ဝန်းတဲ့မြေနေရာတွေမှာအခုလိုအင်အားစီမံပြီးပညာရေးဝန်ထမ်းတွေစုဆောင်ဖို့ကြိုးစားတာပါ
As housing costs rise,
အစည်းတွေကလည်းတက်လာ။ဆရာင်တွင်ကျောင်းတွေမှာလည်းဆရာဆရာမတွေကမလုံလောက်တော့အခုလိုအင်အားတွေစောက်လို့မရဘူးလားဆိုတာပါ။ကျွန်တော်တို့မှာရှိတာညီနေရပါ။အ
မေရိကန်မှာပညာရေးဝန်ထမ်းတွေအတွက်အင်အားစီမံပေးတဲ့အလေအထမျိုးကတော့တိတ်များများဆဆတွေ့ရလိမ့်မရှိပါဘူး။ဒါပေမဲ့လည်းဝန်ထမ်းအင်အားမျိုးဖန်တီးပေးမယ်ဆိုရင်တော့ဆရာဆရာမတွေကသူတို့လုပ်ငန်းခွင်ကျောင်းတွေနဲ့နေရာမှာနေနိုင်ပြီးကျောင်းသူကျောင်းသားမိဘတွေနဲ့ပါပိုထိတွေ့ဆက်ဆံနိုင်ပြီးနှစ်ဖက်လုံးအတွက်ပိုအကျိုးရှိစေမှာပါ
You know we've had significant turnover of staff
ဒီနှစ်ပိုင်းတွေမှာနှစ်စဉ်ဝန်ထမ်းအဝင်ထွက်ဦးရင်25ရာခိုင်နှုန်းလောက်ရှိပါတယ်အခုလိုမျိုးလုံးနိုင်နေဆိုရင်တော့ဆရာဆရာမတွေတခြားဝန်ထမ်းတွေကိုဆွဲဆောင်နိုင်မယ်ထင်ပါတယ
်ဒီဒေသကလစာနှုန်းကနေပါလုံးနဲ့အထက်ပါတာကြောင့်အနီးအနားဝန်းကျင်ကပေးတဲ့လစာတွေနဲ့ရှင်မရပါဘူး2022-23ခုနှစ်ပညာသင်နှစ်အတွက်တနှစ်စာ6000လောက်ပဲပေးနိုင်ကြပါတခြားဒေသတွေမှာတော့တနှစ်ကို9000ခွဲ8000နီးပါးပေးနေကြတာပါဒီလိုအချိန်မှာပဲပညာရေးဝန်ထမ်းတွေအတွက်အင်အားဖန်တီးပေးတာကြောင့်အသက်ရှူချောင်းရတယ်လို့ဆိုပါတယ်
and that crossed our minds several times
about the area ကနေပြန်လာရောမလားဆိုပြီးတော့လည်းမကြာခဏစဉ်းစားဖြစ်ပါတယ်အချိန်တော်တော်ကြာကြာကြာရမရဖြစ်ပြီးနောက်ဆုံးမှာတော့ဝန်ထမ်းအင်အားရလိုက်တာပါအ
င်အားတွေရဲ့အင်ကန်းငါးကတော့တယောက်ခန်း1400ကနေ3ယောက်ခန်း2400အထိစားစားရှိပါတယ်တံမိုးနဲ့အိမ်ရမှာ၅နှစ်နေခွင့်ရတော့မှအိမ်ဝယ်ဖို့အတွက်ငွေစုနိုင်အောင်ပညာရေးဝန်ထမ်းတွေကိုအခုလိုအထောက်အကူပေးတာလည်းဖြစ်ပါရဲ့ခင်ဗျာ
ဒါကတော့အမေရိကန်ပြည်ထောင်စုဖလော်ရီဒါမှာမြန်မာစပအုံးမွေတွေကိုဘာကြောင့်နှစ်စဉ်တုတ်တင်ရှင်းလင်းနေပါသလဲကယ်လီဖိုးနီးယားပြည်နယ်မှာကျောင်းဆရာဆရာမတွေအတွက်အစိုးရကဘလို့အထူးအစီအစဉ်တွေနဲ့ထောက်ပံ့ပေးပါသလဲဆိုတော့သတင်းအစုံလင်ကိုဒီသတင်းပတ်ရဲ့တူတာစုံလင်အမေရိကန်တခွင်မှာကိုအောင်အောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံနဲ့နှီးပညာကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ဗာတီဘာမြက်နဲ့တွဲနေတဲ့အကျိုးပြုမှုအကြောင်းကိုတင်ဆက်ပေးထားပါတယ်အပင်ရဲ့မိတ်ဆွေဖြစ်တဲ့ဗာတီဘာမြက်ရဲ့မှုရင်းနဲ့ရှိတဲ့အမြက်ကတော့ mycorrhizal လို့ခေါ်တဲ့အပင်အကျိုးပြုမှိုတွေကိုဆွဲဆောင်နိုင်ပါတယ်လို့ဇီဝနည်းပညာရှင်ဒေါက်တာတန်းတန်းစိန်က VOA ကိုပြောပြပါတယ်ဗာဒီပါမျက်နဲ့အတူအပင်အတွက်ရေသာမကဘဲနဲ့ nitrogen phosphorus တို့လိုမျိုးအာဟာရတွေရနိုင်အောင်ဆွမ်းဆောင်ပေးနိုင်တဲ့ဗာဒီပါမျက်နဲ့တွဲနေတဲ့အကျိုးပြုမှိုအကြောင်းကိုဒေါခင်မျိုးသက်ကဒီသတင်းပတ်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာတင်ဆက်ပေးထားပါတယ်
ဒီ vegetable မြက်ဘလုတ်လုတ်ပုံပေါ့နော်ဒီမြက်ဟာဆိုလို့ရှင်ပိုတစ်မျိုးနဲ့တွဲနေတယ်လို့လည်းဆရာမပြောတော့လေအဲ့အကြောင်းလေးသိကြတော့ပါဆရာမအဲ့ဒါပြောပြပေးပါဆရာမ
ဒီဒီဟာသူ့နဲ့တွဲဆိုင်တဲ့ပင်ကိုအဟာရနဲ့မဟုတ်ဘူးသူကိုယ်တိုင်ကလည်းရင်ငတ်တဲ့ဓာတ်ကိုခံနိုင်စွမ်းရှိတယ်လို့သူ့နဲ့တွဲဆိုင်တဲ့အပင်မပဲမဲဆိုင်ဆိုင်သူကအဲ့ဗက်တီဗာကိုခြံရံပြီးတော့ဆိုင်လိုက်တဲ့အခါမှာအဲ့ဒီအပင်ရဲ့တိုးတက်မှုကလည်းအရန်ကောင်းလာတယ်။နောက်ပြီးတော့အဲ့အပင်ဟာဘာလဲဆိုရင်အစာအာဟာရဓာတ်ပေါ့နော်အပင်လိုအပ်တဲ့အပင်ချိုက်နှစ်သက်တဲ့အာဟာရဓာတ်တွေကိုဟိုဗက်တီဗာရဲ့အမျက်မှာရှိတဲ့အန်ဇိုင်းတွေကနေပြီးတော့ဖြောထုတ်ပေးသလိုဖြစ်ပြီးတော့ပေါ့နော်ဒီအပင်ဟာဆိုရင်တခြားဗက်တီဗာနဲ့တွဲမဆိုင်တဲ့အပင်တွေထက်သူကပိုပြီးတော့ဟိုကောင်းမွန်နေရအောင်တွေးရှိရပါတယ်ဒီရဲ့အမြင့်က73မီတီဆင်းတဲ့အတွက်ကြောင့်ဒီစားဒီတင်းတံပင်ပင်တွေအမြင့်မရောက်တဲ့နေရာအထိကိုသူကရေဆုပ်ပေးမယ်နောက်ပြီးတော့အဲ့အမြင့်ကနေပြီးတော့ဒီအဲထွက်တဲ့ပေါ့နော်ဟိုဘယ်လိုပြောမလဲအနုစည်းဝါးရဲ့အန်ဇိုင်းကြောင့်လဲဒီအာဟာရဓာတ်တွေကအပင်ကပိုရလာတယ်ဆိုအဲ့ဒါကတော့ဟို mycorrhizal ဆိုရမှုပေါ့နော်သူကဗက်တီဗာမျက်ကိုအချိုးပြုတ်တဲ့အတွက်အချိုးပြုတ်မှုလို့ပဲကျွန်မပြောချင်ပါတယ်ဟို myco ဆိုတာတော့ဟိုဟာပေါ့လေမှုလို့အဓိပ္ပာယ်ရပါတယ် rhizal ကတော့အမြင့်လို့အဓိပ္ပာယ်ရတယ်ပေါ့နော်ဒီ mycorrhizal ကကြတော့အဲ့ဒီဗက်တီဗာမျက်မှာကပ်ပြီးတော့နေတယ်သူ့ရဲ့လုံးဘက်ကဆိုရင်ကျမတို့ဒီစပင်ရဲ့ဆယ်ပုံတစ်ပုံလောက်ပဲရှိတယ်နောက်ပြီးတော့အရန်လည်းတင်းငယ်တယ်တင်းငယ်ပြီးတော့သူကဒီဗက်တီဗာမျက်က73မီဆင်းနိုင်တယ်ဆိုရင်သူကအများကြီးသူ့ထက်ပိုဆင်းနိုင်တယ်အဲမိုက်ကိုရိုက်ဇာကလေဆင်းနိုင်ပြီးတော့သူကနေထွက်တဲ့အန်ဇိုင်းတွေပေါ့နော်သူ့ရဲ့သူကနေထွက်တဲ့အန်ဇိုင်းတွေကြောင့်မလို့ဒီအဲ့ဗက်တီဗာရဲ့အမြင့်အုံပေါ့ rhizosphere လို့ခေါ်တဲ့အမြင့်အုံတစ်ဝိုက်မှာရှိတဲ့အာဟာရဓာတ်တွေကိုသူကနေပြီးတော့သူ့ရဲ့ enzyme နဲ့ဖြောထုတ်ပေးတယ်ဖြောထုတ်ပေးတဲ့အခါမှာဗက်တီဗာပင်ကနေပြီးတော့အသင့်စားသုံးနိုင်တာပေါ့ဆရာမအဲ့ဒါကြောင့်လဲဒီအပင်တွေရဲ့ growth performance ကပိုကောင်းလာတယ်ပေါ့နော်အဲ့ဒါမျိုးကိုဟိုကျမတို့ကလေဟိုတတိချာချာကျမစောင်းမရေးထားတာလည်းရှိပါတယ်ဗက်တီဗာ network မှာတင်ထားပါတယ်အဲ့ mycorrhizal ရဲ့အကြောင်းပေါ့နော်သူကတော့အဲ့လိုမျိုးရှိပ
ါဆရာမဒီ mycorrhizal ဒီ rhizome ပေါ့နော်ဒီမှုနဲ့ပတ်သက်ပြီးတော့ဟိုလက်တွေ့စမ်းသပ်ထားတာတွေနည်းနည်းပြောပြပေးပါဆရာမဒီထဲမှာဗာဓာတ်တွေပါတယ်ပေါ့နော်အပင်အတွက်ကိုအကျိုးပြုရောက်ရှိတယ်ဆိုတော့ပြောပြပေးပ
ါဟုတ်ကဲ့သူရဲ့ဒီ mycorrhizal ကတော့ဟိုများသောအားဖြင့်တော့ဟိုဟာပေါ့လေအပင်နေရဲ့အမြင့်တွေမှာရှိပါတယ်နေပါတယ်ဆရာမသူမနေတာဆိုတော့ဟိုဟိုဟာပန်းကော်ပြီးမုံလာပေါ့နော်အဲ့ဒီမျိုးရင်းတွေတော့ပဲသူမနေရပန်းကော်ပြီးမုံလာတော့ဘာလို့ရဲ့အပင်နေရဲ့အမြင့်တွေတော့ပဲမနေရဂျန်နေပင်နေရဲ့အမြင့်မှာရှိရရှိရဲ့အခါမှာဒီဗက်တီဗာရဲ့အမြင့်ကကြတော့ရှည်လျားတယ်နောက်မှွှင်းရနံ့ရှိရဲ့အခါကြတော့အဲ့ mycorrhizal ဆွဲမှုကအတွက်ကပ်ပြီးတော့နေရပုံများတော့ပေါ့တခြားပင်ထက်ပုံများတယ်ပုံများတဲ့အခါကျတော့သူ့ဟာထုတ်တဲ့ enzyme ဟာဒီပေါ့လေဟို phosphorus ဓာတ်ပေါ့နော် phosphorus ဓာတ်ကဆိုတာကျွန်တော်စိုက်ပြေးမှဆိုရင်ဟိုသူကရေးမှပျော်တာနဲတယ်နဲတဲ့အခါကျတော့ phosphorus ကိုဟိုဖြောထုတ်နိုင်တာဒီအနုစည်းဝါးတွေကဒါဖြောထုတ်နိုင်နေဆိုတော့ဒီ mycorrhizal ရှိနေတဲ့အတွက်အပင်ရဲ့အမြင့်အုံတစ်ဝိုင်းမှရှိရဲ့ phosphorus တွေကကျွဲဝလာကျွဲဝလာတော့ဒီချူလလောင် contact တို့ဒါတို့ကဆရာတွေဆိုလို့ရှိရင်အဲ့ဒီအမြင့်အုံတဝိုက်ကမြေသားကိုပဲဓာတ်ခွဲဆန်းတတ်တဲ့အခါမှာ available phosphorus ပေါ့နော်အပင်ကစားသုံးနိုင်တဲ့ phosphorus ဓာတ်ကပိုများလာတယ်ပိုများလာတဲ့အတွက်ဗက်တီဗာအမြင့်ကိုတူးထုတ်တယ်ဆိုရင်အဲ့ဒီအမြင့်တွေကိုသူကမြေဩစာအနေနဲ့ပြန်ရောင်းတာမျိုးပေါ့အဲ့လိုမျိုးပေါ့သူကတခြားမြေနဲ့မတူတော့ဆရာမရဲ့ဒီ phosphorus တွေကများနေတယ်အဲ့ပါတဲ့များနေတဲ့ phosphorus ကလည်းအပင်ကအလွယ်တကူစားနိုင်နေဆိုတာကို ူတို့တွေ့ထားတာရှိပါတယ်ဆရာမ။အဲဒါကြောင့်မလို့ဒီဗတိဘာနဲ့တိနံပင်နဲ့တွဲဆိုင်ခြင်းအပြင်ဗတိဘာဒီတိနံပင်ကိုအနှောက်အယှက်မပေးဘူး။အစာလည်းလူမစားရဲ့အပြင်အစာတွေလည်းဖြစ်တင်ပေးတယ်၊ရေတွေလည်းဖြစ်တင်ပေးတယ်ဆိုတာအောင်လေ။ဟိုကျမတို့ကကိုတွေ့ပေါ့နော်။ကိုတွေ့လေးတွေလည်းရှိသွားတယ်။နောက်ပြီးတော့လည်းဒါလေးတွေကိုလည်းဟိုတွဲဆိုင်ကြဖို့ပေါ့နော်။
ဒါတို့တွဲဆိုင်ကြဆိုတော့ဘယ်လိုပုံစံနဲ့တွဲဆိုင်တာလဲပြောပြပေးပါဆရာမ။
ဟုတ်ကဲ့ဟိုတွဲဆိုင်တာကြတော့လဲလေဆရာမတွဲဆိုင်ရင်ပိုကောင်းတာတွေကလည်းဟိုကျမတို့ဒီ Vetiver Network International တို့ဘာလို့ BNN Vetiver Network တို့မှာလည်းပုံနေအများကြီးတွေ့ရပါတယ်ဆရာမတို့ကတင်တာပေါ့နော်တွဲဆိုင်တဲ့အခါကျတော့ဥမာဒီက coffee bean ဆိုင်မယ်ဆရာမရဲ့ coffee bean ဆိုင်မယ် top up bean ဆိုင်မယ်ဟိုပိတ်နှဲ bean ဆိုင်မယ်သီး bean စား bean နေမကြီး bean နေဆိုင်မယ်အကုတ်ဘာ bean မဲဆိုင်ဆိုင်သူကနှစ်ရှိပင်ဆိုရင်သူ့ကိုတက်တန်းနှုတ်ဆယ်မှာပေါ့နော်အလဲမှာအပင်ကိုထားပြီးတော့လေးဘက်လေးတန်ပေါ့ဗတ်တီဘာလေးဘက်လေးတန်ထည့်ပြီးစိုက်လို့ရှိရင်လည်းအဲရပါတယ်။နောက်တချို့ကြတော့ဗာလဲဆိုလို့ရှိရင်ထိုင်းမှာဆိုရင်ပတ်ပတ်လေတောင်ဝိုင်းဝိုင်းလေးစိုက်ထားအဲဗတ်တီဘာကနေပြီးတော့ကထားတာပေါ့ဆရာမရင်စီးပြီးတော့သူကကပြီးတော့အပင်ကို supporting လုပ်တဲ့အနေအထားမျိုးတွေနဲ့စိုက်တာတွေလည်းဒါရှိပါတယ်။နောက်တချို့ဆိုရှင်ပေါ့လေဟိုရှင်ဆိုင်တာပေါ့ဥမာဒီပိန်းနှဲပင်တပင်ကိုရှင်ဆိုင်တာပေါ့ဗတိဘာပတ်ပတ်လဲဆိုင်ထားတဲ့ပိန်းနှဲပင်နဲ့မဆိုင်တဲ့အပင်နဲ့ဟိုကအတုတ်ကြီးဖြစ်နေပြီဒီဘက်ကပိန်းပိန်းလေးပဲရှိသေးရဲ့ဒါမျိုးပုံနေလဲတင်ညရယ်ပေါ့နော်ဒါပေမဲ့လည်းကျမတို့ကတော့ဒီလိုမျိုးပေါ့နော်ရေရှားတဲ့ဒေသတွေမိုးခေါင်ရေရှားဒေသတွေရေမရှိဘူးလို့ညင်းနေမဲ့စားရေကိုရွာချတဲ့မိုးရေလောင်းလိုက်တဲ့မိုးရေကိုထိန်းနိုင်တဲ့အဲ့ဒီရှိဟာတခြားကိုစီမသွားပဲနဲ့ကိုယ်ဆိုင်ခင်းမှာပဲကြံခဲ့နိုင်တဲ့ဗတိဘာကိုကိုယ်ဆိုင်တဲ့အပင်နဲ့တွဲဆိုင်လိုက်ခြင်းအဖြစ်ပေါ့လေရှိဟာအလဟတ်တမဖြစ်တော့ဘူးကိုယ့်ရဲ့မြေကြီးဒီ underground water table မြင့်လာတယ်မြင့်လာတဲ့အတွက်ဒီမိုးခေါင်တဲ့ကာလကိုဟိုရဲရဲဝံ့ဝံ့ရင်ဆိုင်နိုင်တယ်ပေါ့နော်ဒါကြောင့်မလို့ဗတိဘာနဲ့တွဲဆိုင်ဖို့ပေါ့ကျမကတော့ဟိုတကယ်ကိုကိုယ်တွေ့လေးနဲ့ဆရာမကိုပြောပြတာဖြစ်ပါတယ်ဆရာမ
ကျေးဇူးများရေးချင်ပါတယ်ဆရာမ
ဟုတ်ကဲ့ပါရှင
်ဒေါက်တာတန်းတန်းရှင်ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံရအောင
်ဒါကတော့ဗာတီမာမြက်နဲ့အကျိုးတူပြီးတော့ဒီပူပေါင်းဆောင်ရွက်ပေးနေတဲ့မှုအကြောင်းကိုဒေါခင်မျိုးသက်ကမေးမြန်းတင်ပြပေးခဲ့တဲ့သိပ္ပံနဲ့နည်းပညာခန်းနာပါရှင်ဒီကနေ့ညအတွက်အပတ်စဉ်ခန်းနာအစီအစဉ်တွေကတော့ဒီလောက်ပါပဲဒီညမှာထုတ်လွှင့်ပေးခဲ့တဲ့အပတ်စဉ်ခန်းနာအစီအစဉ်တွေကိုမနက်ဖြန်စနေမနက်ခင်းမှာလည်းတလှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်ကျမတို့ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOE မြန်မာပိုင်းရဲ့ email လိပ်စာ burmese@voenews.com ကိုပေးပို့နိုင်ပါတယ်ရှင်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဝင်းမင်းကတလှည့်ပြောပြပေးပါမယ်ရှင်
မြန်မာမှာလူသိန်းချီရေပေးကြောင်ကြောင်းရွှေ့နေရချိန်မှာအမေရိကန်ဘက်ကလည်းအကူအညီပေးမယ်လို့ပြောလိုက်ပါတယ်မြန်မာနိုင်ငံအပါအာရှတဝန်ယာဂီတိုက်ဖုန်းမုန်တိုင်းကြောင်လူတွေသေဆုံးနေရတာအတွက်ဝန်ထမ်းမိပြီးလိုအပ်တဲ့အကူအညီတွေပေးဖို့အသင့်ရှိနေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကပြောလိုက်တာပါအေအာဖြင့်ယာဂီမုန်တိုင်းကြောင်ဗီယက်နမ်မှာလူများပြားသေဆုံးခဲ့ရတာကိုဝန်ထမ်းချေကွဲမိပြီးအကူအညီတွေပေးသွားမယ်လို့မနေ့စက်တင်ဘာ12ရက်နေ့စွဲနဲ့အမေရိကန်နိုင်ငံသားဝန်ကြီးစင်ညာချက်ထုတ်ပြန်ခဲ့တာပါ VNN နဲ့တရုတ်ပြင်ဒီမုန်တိုင်းကြီးကြောင်ထိုင်းလောမြန်မာဖိလစ်ပိုင်မှာရေအကြီးကျယ်လွှမ်းမိုးပြီးသေဆုံးထိခိုက်ရတာတွေအတွက်စိတ်မကောင်းဘူးလို့ဒီနေ့စင်ညာချက်မှာဖော်ပြထားခြင်းမြန်မာမှာလူနှစ်သိန်းကျော်ရွှေ့ပြောင်းနေရပါတယ်ခင်ဗျာနောက်ထိုင်းနိုင်ငံဘက်မှာလည်းမဲဆိုင်ချင်းရိုင်ရေပေးတင်သူတွေကိုအကူအညီပေးဖို့ထိုင်းဝန်ကြီးချုပ်ကညွှန်ကြားလိုက်ပါတယ်မြန်မာနိုင်ငံနဲ့ကပ်နေတဲ့ထိုင်းနိုင်ငံမဲဆိုင်နဲ့ချင်းရိုင်ခရိုင်အတွင်းကရေပေးတင်ပြည်သူတွေကိုအမြန်ဆုံးကူညီပေးကြဖို့အစိုးရတာဝန်ရှိသူတွေကိုထိုင်းဝန်ကြီးချုပ်ပေတောင်ထန်ရှင်နာဝတ်ကညွှန်ကြားလိုက်တာပါရေကြီးနေတဲ့အတွက်အိမ်တွေမှာပိတ်မိနေသူတွေစီကိုအစားအစာနဲ့တောက်သုံးရေးအမြန်ဆုံးပေးကြဖို့နဲ့ကူညီရေးဆောင်ရွက်ပေးနေတာသူတွေကိုလည်းဘေးရန်ရဲ့ကိအောင်သတိထားကြလှုပ်ဆောင်ကြဖို့ဝန်ကြီးချုပ်ကပြောခဲ့ပါတယ်ထိုင်းနိုင်ငံမြောက်ပိုင်းမြန်မာနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မဲဆိုင်မြို့ကရေပေးတင်ဒေသတွေကိုဒီနေ့စက်တင်ဘာ17ရက်နေ့မှာကိုရိုင်းတွားရောက်ကြည့်ရှုပြီးဒေသခံပြည်သူတွေနဲ့တွေ့ဆုံစဉ်မှာထိုင်းဝန်ကြီးချုပ်ကအဲ့ဒီလိုညွှန်ကြားလိုက်တာပါခင်ဗျာ။နောက်ဘင်္ဂလားဒေ့ရှ်မှာလည်းမြေပြိုရေကြီးမှုကြောင့်ရိန်ဂျာဒုက္ခသည်ပါဝင်6ဦးထက်မနည်းသေဆုံးခဲ့ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံရှေ့တောင်ပိုင်းမှာဒီနေ့မိုးသီးထန်မြေပြိုလာကြောင့်ရွှေဂျာဒုက္ခသည်၃ဦးပါဝင်အခုလိုသေဆုံးထန်ရသူအများပြားရှိတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောတာပါ၃ရက်ဆက်တိုက်မိုးသီးထန်စွာရွာပြီးတော့ရွှေဂျာဒုက္ခသည်စခန်းတွေပါဝင်ကောက်ဆက်ပဇာခရိုင်တိကျနေရာနှစ်ခုမှာမြေပြိုခဲ့တဲ့အကြောင်းဒုက္ခသည်ရေယာစီမံကုကဲရေးအရာရှိမိုဟာမက်ရှမ်ဆစ်သူစားကလည်းပြောပါတယ်တစ်ချိန်တည်းမှာပဲအိန္ဒိယအရှိမြောက်ပိုင်းဒုက္ခသည်စခန်းတစ်ခုမှာထိမ့်သိမ်းခံထားတဲ့မြေသမီးတွေနဲ့ကလင်းငယ်တွေပါရိုဟင်ဂျာမွတ်စလင်တရားကြောအစာငတ်ခံဆန္ဒပြနေတယ်လို့အိန္ဒိယအာဏာပိုင်တွေကရိုက်တာသတင်းကိုပြောထားပါတယ်ခင်ဗျာ
တောက်ကြညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဝင်းမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Joe Gales ဖြစ်ပါတယ်ကျွန်မကစွန်မမဒီညအစီအစဉ်မှုဖြစ်တာဝယ်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOE ရဲ့တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာကြပါသည်ရှင်
This program has come to you from the Voice of America.